Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန် DC မြို့တော်အမေရိကန်တန်က2015ခုနှစ်ဩဂုတ်လ1ရက်စနေနေ့မနက်ဖြန်စီစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ32 40 49ရုပ်ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ဒီမှာခွာညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်ကတော့ဇောင်းဝိုင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ Ebola virus ရောဂါပိုးအတွက်စမ်းသပ်ထုတ်လုပ်တဲ့ကာကွယ်ဆေးအသစ်ဟာအစွန်းထက်တယ်လို့ဆိုပါတယ်။တာလီဘန်ကောင်းဆောင်ဟော်မူလာအုံမှာတည်ဆုံသွားကြောင်းကြေညာပြီးရပိုင်အတွင်းမှာပဲတာလီဘန်ကောင်းဆောင်အသစ်ကိုရွေးချယ်လိုက်ကြပြီဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းဂျာတာပရိနေနောက်မှာဝင်ရောက်တိုက်ခတ်သွားတဲ့ကိုမာဆိုင်ကလုန်းတန်ခံခဲ့ရသူတွေကိုကုလသမဂ္ဂကအကူအညီပေးနေပါတယ်။ဒီလိုထူးခြားတဲ့မြန်မာနိုင်ငံတကာသတင်းတွေကိုမှတ်နှာနာချနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
ဒီကနေ့မြန်မာသတင်းစာမတွေမှာတော့ရခိုင်ပြည်နယ်နဲ့စကိုင်းတိုင်းအထက်ပိုင်းကရေဘေးဒုက္ခသည်တွေအတွက်ကုညီကယ်ဆယ်ရေးလုပ်ငန်းအခြေအနေနဲ့အတူမြန်မာပြည်ကိုရောက်နေတဲ့ဟောလိဝုဒ်မင်းသမီးကြီးအန်ဂျလီနာဂျိုလီရဲ့ဒုတိယနေ့ခရီးစဉ်မှာဘသူတွေနဲ့တွေ့ဆုံခဲ့တယ်လဲဆိုတာနဲ့အတူနိုင်ငံတကာသတင်းတပုတ်မှာတော့အီဘိုလာဗိုင်းရပ်စ်ပိုးကာကွယ်ဆေးစမ်းသပ်မှုအခြေအနေဘယ်လိုရှိပါသလဲ
If proven effective this is going to be a game changer it will changeThe management of the
Ebola ပိုဒီကာကွယ်ဆေးထုတ်လုပ်မှုအခြေအနေကိုနားဆင်ကြရမှာဖြစ်သလိုမဲခေါင်ဒေတာရဲ့ဇီဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်သက်ဆိုင်ရာအစိုးရတွေကိုဖိအားပေးခံနေရတဲ့အခြေအနေကိုလည်းပြောပြပေးသွားမှာပါရှင်အခုရင်ဆုံးတော့စနေနေ့မနေ့ဖက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မနန္ဒာချန်တို့ကကြေညာပေးပါမယ်ရှင
် Ebola virus ရောဂါအတွက်စမ်းသပ်ထုတ်လုပ်လိုက်တဲ့ကာကွယ်ဆေးအသစ်တစ်မျိုးဟာအစွန်းထက်တဲ့ထိရောက်မှုလက္ခဏာတွေတွေ့ရတယ်လို့သုတေသီတွေကပြောပါတယ်။ကီနီနိုင်ငံမှာကာကွယ်ဆေးသစ်ကိုစမ်းသပ်ရမှာရန်ုံပြည့်ထိရောက်တာတွေ့ရတယ်လို့လည်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတောက်ကြနေမှာပြောပါတယ်။စမ်းသပ်မှုတွေနဲ့စမ်းစစ်ချက်အကျိုးရလဒ်တွေကတော့ဗြိတိန်နိုင်ငံထုတ်လန်ဆက်ဆေးပညာဂျာနယ်မှာဖော်ပြခဲ့တာဖြစ်ပါတယ်။စမ်းသပ်မှုမှာပါဝင်ခဲ့ကြတဲ့နိုင်ငံတွေကတနိုင်ငံဖြစ်တဲ့နော်ဝေးနိုင်ငံသားဝန်ကြီးကလည်းဆေးသစ်ဟာအီဘိုလာကိုတိုက်ဖျက်နိုင်မဲ့ဆေးကောင်းတစ်လက်ဖြစ်လာနိုင်တယ်လို့ပြောပါတယ်။ပြည်ကရနေတဲ့အနောက်အာဖရိကတိုင်းမှာပြန့်နှံ့ခဲ့တဲ့ Ebola virus ပိုးကြောင့် Liberia, Guinea နဲ့ Sierra Leone နိုင်ငံတွေမှာအများစုအပါအဝင်လူပေါင်း 11,000 ကျော်သေဆုံးခဲ့ရတာဖြစ်ပါတယ်။ VSV EVOV လို့အမည်ပေးထားတဲ့ဆေးသစ်ကိုတော့ Guinea နိုင်ငံမှာ Ebola virus ပိုးကူးစက်ခံရမဲ့အခြေအနေနဲ့ကြုံခဲ့ရသူပေါင်း 4,000 ကျော်ကိုမတ်လကတည်းကစတင်စမ်းသပ်ခဲ့တာဖြစ်ပါတယ်။အစောပိုင်းရလဒ်တွေမှာအားရစရာအခြေအနေတွေတွေ့ခဲ့ရတဲ့အတွက်ယောဂါကုဆက်ခံရမယ့်အန္တရာယ်ရှိသူအလုံးကိုကာကွယ်ဆေးပေးနိုင်အောင်စမ်းသပ်မှုတွေဒီသတင်းပတ်ထဲမှာရပ်ဆိုင်းခဲ့တဲ့ကြောင်း WHO ကပြောခဲ့ပါတယ်
။အာဖဂန်တာလီဘန်စစ်သွေးကြွခေါင်းဆောင်မူလာအိုမာတေဆုံးတဲ့သတင်းကိုအတည်ပြုပြီးနောက်တစ်ရက်မှာပဲမူလာအခါမန်ဆူးကိုခေါင်းဆောင်တဲ့အဖြစ်အုပ်ဆောင်ကောင်စီကရွေးချယ်လိုက်ကြောင်းကိုတာလီဘန်အဖွဲ့ကတောက်ကြနေမှာကြေညာခဲ့ပါတယ်။တောက်ကြနေကဒီကြေညာချက်ကိုတာလီဘန်ပြောရေးဆိုခွင့်ရှိသူဇဘီဟူလာမူဂျာဟစ်က VOA ကိုအီးမေးလ်ပေးပို့ခဲ့တာပါ။အခုတာလီဘန်ခေါင်းဆောင်တဲ့ဖြစ်လာတဲ့မူလာအခါမန်ဆူးဟာမူလာအိုမာရဲ့လက်ထောက်ဖြစ်တာဝန်ယူခဲ့ပြီးတော့တာလီဘန်အဖွဲ့ရဲ့နိုင်ငံရေးနဲ့စစ်ဘက်ဆိုင်ရာကိစ္စရပ်တွေရဲ့အကြီးအကဲဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်။ဒါ့အပြင်မော်လဝီဟိုင်ဘာတူလာအကွန်ဇာရာနဲ့မော်လဝီစီရာဂျက်ဒင်ဟက်ကာနီတို့ကိုမန်ဆူရဲ့လက်ထောက်တွေဖြစ်နေခန့်အပ်ခဲ့ပါတယ်စီရာဂျက်ဒင်ဟက်ကာနီကတော့တာလီဘန်နဲ့မဟာမိတ်ဖွဲ့ထားတဲ့စစ်သွေးကြွအုပ်စုတစ်ခုဖြစ်တဲ့ဟက်ကာနီအဖွဲ့ကိုအချိန်တော်ကြာအုပ်ချုပ်ခဲ့တယ်လို့အာဖဂန်နဲ့နယ်စပ်တလျှောက်ပါကစ္စတန်လူမျိုးစုဒေသတစ်ခုဖြစ်တဲ့ဝါဇီရစ်စတန်ပြည်နယ်မြောက်ပိုင်းမှာခြေစိုက်လှုပ်ရှားခဲ့တာပါဒီအဖွဲ့ရဲ့လက်ချက်ကြောင့်မဟာမိတ်တပ်ဖွဲ့တွေနဲ့အာဖဂန်အစိုးရတပ်ဖွဲ့ဝင်တွေစစ်တွင်ထိခိုက်တေဆုံးလို့လည်းအပြစ်ဖို့ထားကြတာဖြစ်ပါတယ
်။အမေရိကန်ကဂျပန်အစိုးရတာဝန်ရှိသူတွေနဲ့ကုမ္ပဏီတွေကိုတရှိုးထောက်လွှမ်းတာတွေရှိခဲ့တယ်လို့ပြောထားတဲ့အချက်အလက်မှတ်တမ်းတွေကို WikiLeaks Internet စာမျက်နှာမှာဖော်ပြလိုက်ပါတယ်။အမေရိကန်မျိုးသားလုံခြုံရေးအေဂျင်စီ NSA ကပြစ်မှတ်ထားပြီးစောင့်ကြည့်နေတဲ့ကုမ္ပဏီ35ခုအစိုးရဝန်ကြီးဌာနတွေနဲ့လူပုဂ္ဂိုလ်တိုးချင်းစီရဲ့စာရင်းကို WikiLeaks ကတောက်ကြနေမှာထုတ်ပြန်လိုက်တာပါအဲ့ဒီလိုစောင့်ကြည့်တာတွေကိုရှင်ဇိုအာဘေပထမအကြိမ်ဝန်ကြီးချုပ်လုပ်ခဲ့တဲ့2006ခုနှစ်ကစပြီးပြုလုပ်ခဲ့တာဖြစ်တယ်လို့ WikiLeaks ကပြောပါတယ်အဲ့ဒီလိုကြားပြခိုးနှားထောင်တာတွေထဲမှာအမေရိကန်ဂျပန်နိုင်ငံဆက်ဆံရေးကုန်သွယ်ရေးဆွေးနွေးမှုတွေနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာမဟာဗျူဟာတွေလိုကိစ္စရပ်တွေမှာပါဝင်တယ်လို့ WikiLeaks ကသတင်းထုတ်ပြန်မှုထဲမှာဖော်ပြထားပါတယ်တချို့သတင်းအချက်အလက်တွေကိုတော့အမေရိကန်နဲ့ထောက်လှမ်းရေးမ ိတ်ဖက်နိုင်ငံတွေဖြစ်ကြတဲ့ဩစတြေးလျ၊ဗြိတိန်၊ကနေဒါနဲ့နယူးဇီလန်နိုင်ငံတွေကိုမျှဝေတယ်လို့ဆိုပါတယ်။အမေရိကန်နဲ့ဂျပန်နိုင်ငံတို့ဟာဒုတိယကမ္ဘာစစ်ပြီးတဲ့နောက်ပိုင်းရာစုနှစ်ဝက်ကျော်ကြာမဟာမိတ်နိုင်ငံတွေဖြစ်လာခဲ့ကြတာပါ။အခုလိုအမေရိကန်ဘက်ကတရှိုးထောက်လန်းတာတွေနဲ့ပတ်သက်ပြီးတော့ဂျပန်အစိုးရဘက်ကချက်ချင်းတုံ့ပြန်မှုတစုံတရာတော့မရှိသေးပါဘူး။အမေရိကန်ဟာနောက်ဆုံးပြုလုပ်ခဲ့တဲ့ပြင်သစ်သမ္မတ၃ယောက်ကိုတရှိုးထောက်လန်းခဲ့တယ်ဆိုတဲ့အချက်လက်တွေကို WikiLeaks ကပြီးခဲ့တဲ့ဇွန်လမှာထုတ်ပြန်ခဲ့တဲ့အတွက်1900ပြည့်နှစ်လွန်နေကြတဲ့ကချစ်ကြည်ရင်းနှီးစွာဆက်ဆံလာခဲ့တဲ့နိုင်ငံအကြားတပ်တမန်ရေးရသဘောထားကိုလည်းမှုတွေဖြစ်ပေါ်ခဲ့ပါတယ
်။ Israel ကသိမ်းပိုက်ထားတဲ့အနောက်ဖက်ကမ်းမြောင်မှာဂျူးရွှေ့ပြောင်းချေချသူတွေလို့တန်တရားရှိသူတွေကအိမ်နှလုံးကိုမီးလောင်ပုံသုံးဖျက်ဆီးခဲ့တာကြောင့်မလို့လူမမဲ့ရွယ်ပါလက်စတိုင်းကလင်းငယ်တဦးသေဆုံးပြီးတော့မိသားစုဝင်၄ဦးဒဏ်ရာရရှိခဲ့ပါတယ်။ဒီဖြစ်ရပ်အပေါ်ရာပေါင်းများစွာသောသူတွေဆန္ဒပြခဲ့ကြပြီးတော့တနစ်ခွဲအရွယ်ကလင်းငယ်သေဆုံးသွားတယ်ဆိုတဲ့သတင်းတွေပြန့်နှံ့ခဲ့တာကြောင့် Israel နဲ့ Palestine ကြားဖြစ်ရိုးဖြစ်စင်မဟုတ်ဘဲနဲ့ရုံးရင်းဆန့်ခတ်ဖြစ်ခဲ့ပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ကလည်း Palestine သမ္မတ Mahmoud Abbas ကိုရှာရှာပပဖုံးခေါ်ပြီးတော့ညကတိုက်ခိုက်မှုဟာသူ့အဆိုရှက်စရာကောင်းပြီးတော့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်ဘယ်ဘက်ကပဲကြည့်ကြည့်အကြမ်းဖက်လုပ်ရက်တစ်ခုဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ Israel အနေနဲ့အကြမ်းဖက်မှုကျူးလွန်သူတွေဟာဘလို့လူမျိုးပဲဖြစ်ဖြစ်အခိုင်အမာဆန့်ကျင်မှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။ Nablus မြို့အနောက်မြောက်ဘက်နားမှာမိလောင်ပုံသုံးတိုက်ခိုက်မှုဟာအကြမ်းဖက်သမားတွေရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်ဖြစ်တယ်လို့ Israel စစ်တပ်ကပြောရေးဆိုခွင့်ရှိသူပီတာလာနာကပြောဆိုလိုက်ပြီးတော့ပါလက်စတိုင်းတွေကိုတပ်ဖြတ်မဲ့အကြမ်းဖက်သမားတွေကိုအစ္စရေးကလက်ခံမှာမဟုတ်ဘူးလို့လည်းပြောကြားခဲ့ပါတယ်။ပါလက်စတိုင်းလူမျိုးရေးအဖွဲ့ PLO ကတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးမစ္စတာနတန်ယာဟုအစိုးရမှလုံးဝတာဝန်ရှိတယ်လို့ပြောဆိုခဲ့ပါတယ်။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနေဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်ခင်ဗျာမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကြာသပတေးနေ့နောက်ပိုင်းကဝင်ရောက်တိုက်ခတ်သွားခဲ့တဲ့ကိုမန်ဆိုက်ကလုန်းမုန်တိုင်းကြောင့်ရေကြီးမှုတွေဖြစ်ပေါ်နေတဲ့ဒေသတွေမှာ UN OCHA ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံကအထောက်ပံ့ပေးနေကြောင်းကြေညာချက်ထုတ်ပြန်ခဲ့တယ်လို့ကြာသပတေးနေ့ကကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းရေးမှူးချုပ်ဘန်ကင်မွန်းရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကပြောပါတယ
် The storm was off the northernmost part of Rakhine State for several days causing flooding disrupting transport
မူနိုင်းအားရခိုင်ပြည်နယ်မြောက်ဖက်အစွန်းကိုရဲအတန်းကြာဝင်ရောက်တိုက်ခိုက်သွားပြီးအဲ့ဒီမှာရေကြီးခဲ့တယ်လို့ဒေသတွင်းသွားလာရေးအခက်အခဲဖြစ်ပြီးတရက်စစ်မီးနဲ့ဆက်သွယ်ရေးတွေလည်းပြတ်တောက်ပါတယ်ပြည်နယ်မျိုးတော်စစ်တွေမှာရှိတဲ့လေဆိပ်ဟာလည်းအခုချိန်ထိပိတ်ထားရတော့မှာစစ်တွေမျိုးပတ်ဝန်းကျင်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာပျက်စီးဆုံးရှုံးမှုဘယ်လောက်အထိရှိခဲ့တယ်ဆိုတာကိုအကူအညီပေးရေးအဖွဲ့အစည်းတွေကလိုက်ပြီးစစ်ဆေးနေပါတယ်
ရခိုင်ပြည်နယ်အတွင်းကတခြားမြို့နယ်တွေမှာပျက်စီးဆုံးရှုံးမှုဘလောက်အထိဖြစ်ခဲ့တယ်ဆိုတော့အခုအချိန်မှာမသိနိုင်သေးပေမဲ့ရာသီဥတုအခြေအနေကောင်းနေဆိုရင်အစိုးရနဲ့ပူးတွဲပြီးဒီကနေ့မှာပျက်စီးဆုံးရှုံးမှုအခြေအနေတွေကိုစုံစမ်းစစ်ဆေးသွားမယ်လို့ပြောပါတယ်အစိုးရရဲ့တောင်းဆိုချက်အရမြန်မာနိုင်ငံကြက်ချင်းဒီအဖွဲ့နဲ့တခြားလူမှုရေးအသင်းအဖွဲ့တွေကလည်းဒေသခံတွေကိုအကူအညီတွေပေးနေတဲ့အကြောင်း UN OCHA ရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်
မြန်မာနိုင်ငံအတွင်းမိုးတဲရေကြီးမှုတွေဇက်တိုက်ဖြစ်ပေါ်နေပြီးအခုချိန်ထိအရှင်ရော့မသွားသေးတဲ့အတွက်ပြည်နယ်နဲ့တိုင်းဒေသကြီးအနည်းဆုံး9ခုလောက်အတွင်းကမြို့တော်တော်များများရေမြုပ်နေပါတယ်အထူးသဖြင့်ကံယိုတန်းဒေသတွေမှာရှိတဲ့မြို့တွေဟာအခုနောက်ပိုင်းဇက်တိုက်ဖြစ်ပေါ်နေတဲ့မုန်တိုင်းအရှင်ကြောင့်ဒီရေတက်ပြီးရေဘေးအန္တရာယ်နဲ့ရင်ဆိုင်နေရတဲ့အတွက်ထောင်နဲ့ချီတဲ့ဒေသခံတွေအိုးအိမ်စွန့်ခွာပြီးဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်နိုင်ငံအတွင်းဒေသတော်တော်များများမှာရေကြီးမှုတွေဖြစ်ပေါ်နေတဲ့အတွက်ချင်းပြည်နယ်စကိုင်းတိုင်းဒေသကြီးမကွေးတိုင်းဒေသကြီးနဲ့ရခိုင်ပြည်နယ်တွေကိုတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန်71အရတဘာဝဘေးအန္တရာယ်ကြာရောက်တဲ့ဒေသတွေဖြစ်နိုင်ငံတော်သမ္မတရုံးကဇူလိုင်လ31ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံဆွန်ဒါဘန်တစ်တောအတွင်းမှာရှိတဲ့ဘင်္ဂလားကြားအရေးအတွက်ဟာ100လောက်သာရှိတော့တယ်လို့တော်ရန်တရိတ်ဆန်ဆန်ရကြွန့်ကျင်သူတွေကပြောပါတယ်။အခုလိုကင်းကနန်းနေထွက်ပေါ်လာတာဟာရှားပါတရိတ်ဆန်လို့သတ်မှတ်ထားတဲ့ဒီကြားတွေရဲ့အရေးအတွက်ဟာတဘာဝတတော်အတွင်းကြန့်ရှိနေတဲ့အရေးအတွက်တဲ့အရင်ကခံမှန်းထားရတဲ့အများကြီးရော့ကျနေတာကိုပြသလိုက်တာလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံအရှိတ်အချာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ဘက်အစွန်ပိုင်းအကြားမှာရှိတဲ့ဒီဆွန်ဒါဘန်တစ်တောဝင်းကြီးဟာကီလိုမီတာ1000လောက်ကျယ်ဝန်းပြီးတစ်တောအတွင်းမှာမြစ်တွေချောင်းတွေကြက်ချေခတ်ဆီးဆင်းနေတာလည်းဖြစ်ပါတယ်။ကုလသမဂ္ဂယူနက်စကိုအဖွဲ့ကြီးကကမ္ဘာအဝင်အနေဖြင့်သတ်မှတ်ထားတဲ့လက်မှုတော့60%ခန့်လုံးဟာလည်းဒီတစ်တောဝင်းအတွင်းမှာရှိနေတာဖြစ်ပြီး ကျန်40ရာခိုင်နှုန်းကတော့အိန္ဒိယနိုင်ငံပိုင်နယ်ထက်မှရှိနေတာပ
ါ။နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မနန္တာချန်တို့ကြီးညာပေးခဲ့ကြတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေထဲမှာတော့သခိုင်းတိုင်းနဲ့ရခိုင်ပြည်နယ်ဘက်ကရေဘီဒုက္ခတဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုအရင်ဆုံးထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။စကိုင်းတိုင်းအထက်ပိုင်းနဲ့ရခိုင်ပြည်နယ်ကရေဘေးဒုက္ခသည်တွေအတွက်အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေထိရောက်အောင်ဆောင်ရွက်ပေးနိုင်ခြင်းမရှိဘူးလို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်ကရေဘေးဒုက္ခသည်တွေအတွက်အရေးပေါ်ကူညီကယ်ဆယ်ရေးတွေကိုအမြန်ဆုံးပြင်ဆင်ဆောင်ရွက်ပေးဖို့ကိုလည်းရခိုင်ပြည်နယ်လွှတ်တော်အမတ်တဦးကတိုက်တွန်းလိုက်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြပေးမှာပါရှင်
။ပြည်ခဲ့တဲ့ရပိုင်းအတွင်းတိုက်ခတ်ခဲ့တဲ့စိုက်ကလုန်းမုန်တိုင်းကြောင့်ရခိုင်ပြည်နယ်တွင်ကြောက်တော်မင်းပြနှင့်မြေပုံမြို့နယ်တို့မှရေဘေးဒဏ်ဆူဆူရွာကြုံတွေ့နေရပြီးအခုချိန်ထိအရေးပေါ်ကယ်ဆယ်ရေးတွေမရောက်သေးဘူးလို့ဒေသခံတွေကပြောပါတယ်။ကြောက်တော်မြို့နယ်တဝိုက်ရွာတွေမှာရေတွေနစ်မြုပ်ခဲ့ပြီးဒေသခံတွေဘေးလွတ်ရာကိုထွက်ပြေးခဲ့ရတယ်လို့ကြောက်တော်ဒေသခံတဦးက VOE ကိုပြောပါတယ
်။ဒီလိုမျိုးတွေဘယ်သူမှလာပေးနေတာမရှိဘူး။အမယူဝဘလုံးလုံးနေတယ်ဆိုရင်ကိုယ်ကမျိုးဆိုင်တွေရှိတယ်ကိုလူမျိုးတွေကိုတွားပြီးတော့ကိုယ်ကမျိုးတွေကိုကိုတွားပြီးတော့လောင်းနေနေကြီးနေကြတာပဲရှိတယ်
ရခိုင်ပြည်နယ်မှာနှစ်ပေါင်းများစွာအတွင်းအကြီးမားဆုံးရေလွှမ်းမှုမှုကြောင့်အသေးပြောက်ဥယျာဉ်အတော်များမယ်လို့ခန့်မှန်းကြောင်းစစ်တွေမြို့နယ်ပြည်နယ်လွှတ်တော်အမတ်ဦးအောင်မြကျော်က VOE ကိုပြောပါတယ်
။ဒီအပြောက်ကမှရေပြောမယ်ဆိုရင်တော့တော်တော်ကိုစိုးစိုးရောဖြစ်နေဒီရှိုးလန်းဒီဟိုကတင်းပိုးတွေပိုင်းကဒီရောလုံးကကျွန်တော်တို့ကြားတဲ့အဒီဖက်ကကြားတဲ့တင်းတွေဒီရောလုံးလိုလိုကတချို့ရောတူဆိုရင်ဒီရောလုံးလိုလိုပျောက်တော့တဲ့အင်းချင်းနဲ့ဆေးလောက်ရှိတဲ့ရောတူဆိုရင်ဒီရောလုံးလိုလိုပျောက်တော့တဲ့သဘောမျိုးရှိနေတယ်တော်တော်ဆိုးဆိုးဝါးဝါကျွန်တော်တို့ဒီဆုံမပိုင်းတွေဖြစ်လာမယ်လို့ကျွန်တော်တို့ခံမှန်းနေကြတာပေါ့
ကယ်ဆယ်ရေးလုပ်ငန်းတွေအတွက်လည်းအခက်အခဲတွေရှိနေတယ်လို့ပြည်နယ်နဲ့ဗဟိုအစိုးရဘက်ကလည်းထိရောက်တဲ့အကူအညီတွေပေးဖို့လိုအပ်နေတယ်လို့ဦးအောင်မြကျော်ကဆိုပါတယ
်ပြောမယ်ဆိုရင်ဘလို့မှဒီကရေးခါရီပို့ဖို့အတွက်ကအရန်ကိုခက်ခဲတဲ့ support လို့ပြောကျွန်တော်ဟယ်လီကော်ပတာနဲ့ရှမ်းနိုင်မှရမယ်ကျွန်တော်တို့အနေနဲ့လည်းဒီမှာစုဖွဲ့ပြီးရင်ကျွန်တော်တို့မနေ့ပိုင်းပေါ်ပြီးကျွန်တော်တို့ပြည်စင်နေဟိုလုံးမေးပိုင်းအတွက်ကျွန်တော်တို့ PC တွေတော့ပြီးနေတဲ့ကကျွန်တော်တို့ဟိုလမ်းတစ်ဝက်လောက်ပြီးရောက်ကားလမ်းနဲ့တော့မယ်အဲ့တော့ဘယ်လိုသွားရမလဲဆိုတော့ကျွန်တော်တို့အဲ့ဒီနေရာကိုထောင်နာပြီးမှအတိအကျပြင်ပလို့ပို့ရမယ်ဆိုတဲ့အပိုင်းကိုတော့ကျွန်တော်တို့လည်းစီစဉ်ဆောင်ရွက်နေကြတာပေါ့။မနေ့ကတော့ကျွန်တော်တို့ဒီမှာရှိတဲ့ဆိုရဖွေးနဲ့သောဆွေးနွေးပြုတော့သူတို့က high speed helicopter နဲ့အလိုမျိုးသွားပြီးပြင်းနေအလိုမျိုးပုံစံတော့ပြောတာပေါ့။ရေးပေါ်မြို့နေအနေနဲ့အလိုမျိုးကြော်ညာတာအပြင်ကျွန်တော်တို့အတိအကျလက်တွေ့ဆန်တဲ့ဒီစမုန်ပိုင်းကိုရှက်ရှင်းလို့ဖို့တော့လိုအပ်တယ်လို့ကျွန်တော်အနေနဲ့အလိုမျိုးတိုက်တန်းလို့ပါတယ
်အလားတူသခိုင်းတိုင်းကလေးမြို့နယ်မှာရေဘေးအခြေအနေဆိုးရွားနေပြီးကလေးမြို့နားတဝိုက်ရွာတွေအကုန်နှီးပါနစ်မြုပ်ကုန်တာကြောင့်ဒေသခံတွေရေဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်ဒီအခြေအနေကိုတော့ကလေးမြို့ကိုကိုယ်တိုင်ရောက်ရှိနေတဲ့ Frontier မြန်မာဂျာနယ်ကနိုင်ငံရေးသတင်းတောက်ကိုမြတ်ကျော်သူကအခုလို VOE ကိုပြောပါတယ်
ပပလေဒီအနောက်ဘက်မဟုတ်တဲ့ရှေ့ရတောင်ရမြောက်ရအတွက်ကပပလေရွာတွေအကုန်လုံးကတော့အကုန်လုံးမြုပ်ပြီးတော့သူတို့ကတော့သူတို့လှေနဲ့လာကြတယ်တချို့ကတော့ဒီလိုမျိုးရေဘူးတွေတချို့ကဒီတန်ဘုံတွေကိုအဲ့လိုမျိုးဟိုဖောင်လုပ်ပြီးတော့ပြီးလာကြတယ်ခင်ဗျအဲ့ဒီကရွာလာတဲ့လူတွေအကုန်လုံးကိုဒီတချို့နာရီကူညီမှုတင်းကကားတွေနဲ့ဒီဖုန်ကြီးကျောင်းတို့စာတင်ကျောင်းတို့မှာလိုက်ထားကြတယ်ခင်ဗျတော်တော်များများကတော့အဲ့ဒီကြေးရွာတွေကျွန်တော်မေးရတဲ့လောက်တော့တော်တော်ရွာတွေမှာလူသိမ့်မရှိတော့ဘူးတချို့ရွာတွေတော့အင်ကိုမစွန့်ရင်လို့ကြံခဲ့တယ်တတိယရွာတွေတော့ကြံခဲ့ပေးတယ်လို့ပြောတယ်ခင်ဗျာမြို့ပေါ်မှာတော့ဘုံကြီးကျောင်းတို့စာတင်ကျောင်းတို့နေရာတော်တော်များများမှာလူတွေအကုန်လုံးပြည့်နေလို့အခုဆိုရင်ဒီဟိုတောကျောင်းဖြစ်တဲ့တောင်ဖီလာဆိုတဲ့ဟိုရွာတော်ရဲကျောင်းတစ်ကျောင်းထဲမှာတော့သွားပြီးတော့ထားနေရတယ်ကဲတေးလောက်တာတွေ့ရတော့အာနာပိုင်းနေဘက်ကတော့ကျွန်တော်မတွေ့ဘူးခင်ဗျာသူတို့အများဆုံးတွေ့ရတာဒုက္ခသည်စခန်းမှာသူတို့ပစ္စည်းတွေဝေပေးနေတာတွေ့ရတယ်
ကလေးမျိုးနယ်မှာအစိုးရဆုံးရေလွှမ်းမှုမှုအဆင့်ရောက်မဲ့အခြေအနေကိုအစိုးရဘက်ကကြိုတင်ကြေညာခဲ့ခြင်းမရှိတာကြောင့်ဒေသခံတွေအနေနဲ့ကြိုတင်ပြင်ဆင်နိုင်ခြင်းမရှိခဲ့ဘူးလို့ကိုမြတ်ကျော်သူကပြောပါတယ်။စကိုင်းတိုင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာရေဘေးဒဏ်တင့်တဲ့လူဦးရေစုစုပေါင်း6000နဲ့တသိန်းကျားမှရှိမယ်လို့ကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဌာနကခန့်မှန်းထားပြီးဇူလိုင်လအတွင်းသေဆုံးသူဦးရေ22ဦးလောက်ရှိတယ်လို့ဆိုပါတယ်။ဒ ဒီတော့တွင်မှာပဲတဘာဝဘေးရန်တွေကနေပြည်သူတွေကိုကြိုတင်ကာကွယ်ပေးနိုင်ရေးမြမအစိုးရအနေနဲ့စီမံဆောင်ရွက်တဲ့နေရာမှာလိုအပ်ချက်တွေရှိနေတယ်လို့မိုးလေဝသပညာရှင်တို့ကထောက်ပြဝေဖန်ထားပါတယ်ရှင်
။မန်ရင်ချင်းနိုင်စုံစမ်းတင်ပြခဲ့တာပါ။ခုတကတော့ကုလမဟာမင်းကြီးရုံးရဲ့အထူးတန်တမန်ကဘာကျော်မင်းသမီးကြီးရဲ့မြမပြည်ခီးစဉ်ကိုလည်းကြည့်ကြရအောင်ပါ။မြန်မာနိုင်ငံကိုရောက်နေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးတန်တမန်အင်ဂျယ်လီနာဂျိုလီပစ်တာမနေ့ကဇူလိုင်လ31ရက်နေ့မှာကချင်ပြည်နယ်မြစ်ကြီးနားမြို့ကနေရန်ကုန်မြို့ကိုရောက်ရှိလာခဲ့ပြီးမဲစရင်ပညာပေးရေးဆောင်ရွက်နေတဲ့ရောင်ကြည်သည့်အဖွဲ့နဲ့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံအတွက်အရေးကြီးတဲ့အပြောင်းအလဲဖြစ်လာမယ့်2015ရွေးကောက်ပွဲမှာမဲပေးခွင့်အပြစ်အခွင့်အရေးအပြည့်အဝရစေဖို့အတွက်အထူးကိုယ်စားလှယ်မင်းသမီးဂျိုလီအနေနဲ့ဆောင်ကြည့်သွားဖို့နဲ့အမျိုးသမီးတွေရဲ့မဲပေးခွင့်အခွင့်အရေးတွေမဆုံးရှုံးစေဖို့ကိုဦးစားပေးတိုက်တွန်းခဲ့ပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်အင်ဂျယ်လီနာဂျိုလီရဲ့မနေ့တုန်းကခရီးစဉ်အကြောင်းကိုတော့ VOA ရန်ကုန်သတင်းတောက်ကိုစီသူကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးကိုယ်စားလှယ်ဟောလိဝုဒ်မင်းသမီးအင်ဂျယ်လီနာဂျိုလီဟာပြည်နာမျိုးကနေရန်ကုန်မြို့ကိုဒီကနေ့ရောက်ရှိနေတာပါ။ရန်ကုန်မြို့ကိုရောက်ရှိစဉ်မှာအမျိုးသမီးလူမှုအဖွဲ့တစ်ခုဖြစ်တဲ့ရောင်ကြီးဦးမဲစင်းပညာပေးအဖွဲ့နဲ့တွေ့ဆုံခဲ့ပါတယ်။လာမယ့်2015ရွေးကောက်ပွဲမှာလူတိုင်းမဲပေးခွင့်အခွင့်အရေးနဲ့အတူအမျိုးသမီးတွေမဲပေးခွင့်မဆုံးရှုံးရစေဖို့အထူးကိုယ်စားလှယ်မင်းသမီးဂျိုလီကတိုက်တွန်းခဲ့တယ်လို့ရောင်ကြီးဦးအဖွဲ့ရဲ့ဒါရိုက်တာဒေါခင်လှကအခုလိုပြောပါတယ်
အကြံပြုတာကတော့အဓိကကျွန်တော်တို့ဒီအမျိုးသမီးညီမနိုင်ငံမှာလည်းအမျိုးသမီးတွေကဟိုဦးရဲ့ထဲဝဲကျော်ရှိတယ်ဒါမင်းဆန္ဒရှင်စည်းမာလည်းအမျိုးသမီးထဲဝဲကျော်ရှိတယ်လို့ကျွန်တော်တို့ပြောခဲ့တာကိုဆိုတော့ဒီအမျိုးသမီးထဲဝဲကျော်ရဲ့ကျွန်တော်တို့အားကိုသူကဒီရွေးကောက်ပွဲမှာပါလာဖို့အတွက်ပေါ့နော်ဒီလူတိုင်းနဲ့မဲပြတဲ့နဲ့လူတိုင်းနဲ့မဲပြခွင့်မဆုံးချုံဖို့ကိုသူကပဲအဲ့ဒါကျွန်တော်တောင်းအားပေးပြောတော့တယ်ပြည်ဒီညီမနိုင်ငံတို့ကအရင်အရေးကြီးတဲ့ဒီကောက်ပွဲပေါ့နော်ဆိုတော့လူနိုင်ငံတွေကလည်းစောင့်ကြည့်နေတယ်ဆိုတော့သူတို့ကဒါကိုစောင့်ကြည့်နေတာနေတယ်ဆိုတော့ဒီဟာပုံမှန်လည်းဒီကျွန်တော်တို့ဒီတင်တန်းအနေနဲ့ကလူတွေကိုအများကြီးပြီးဒီတရင်ရှာတဲ့ရောက်ဟိုင်ဖို့တက်ကိုဟိုလုတ်ပေးဖို့သူမျှော်လင့်ပါတယ်လို့ပြောသွားတယ်ရှင့်သူကတော့လေ
ရွေးကောက်ပွဲမတိုင်ခင်ပြည်သူတွေအနေနဲ့မဲဆင်းတွေကိုတိတိကျကျမှန်မှန်ကန်ကန်ပါဝင်စစ်ဆေးနိုင်ဖို့နဲ့မဲဆင်းပညာပေးလုပ်ငန်းတွေကိုအင်တိုက်အားတိုက်ပြုလုပ်ဖို့တိုက်တွန်းသွားတယ်လို့ဒေါက်ခင်လာကဆက်ပြောပါတယ်
သူကဒီကကလူတွေကျွန်တော်တို့ဒီမဲဆင်းစစ်တဲ့ဟာပေါ့ရွေးကောက်ပွဲနဲ့ဆိုင်တဲ့တည်င်း channel တွေကိုလူတွေကိုမှန်မှန်ရောင်းနိုင်ဖို့အတွက်ကိုဒီဘယ်အပိုင်းကဒီကအထောက်အကူပြုလဲပေါ့ပြုတဲ့အပိုင်းကိုသူတို့ဘက်ကဟိုဘက်ကလည်းသူတို့တွန်းအားပေးပြီးတော့လုံဆောင်ပေးမယ်ဆိုတော့ပြောတယ်နောက်တစ်ချက်ကသူတို့မနေ့ကလည်းသမဏနဲ့သူတို့တွေ့တယ်သမဏရဲ့နောက်ထပ်ပိုင်းခေါင်းဆောင်နဲ့တွေ့တဲ့အချိန်မှာလည်းဒီသူတို့ကတော့ပြောခဲ့တယ်အကုန်လုံးပေါ့ဒီ IDB ကလူတွေရောမဲပြနိုင်ခွင့်ရဖို့ရပြုလို့ရှိရင်ဒီလိုလာပြီးတရားမျှတတဲ့ရွေးကောက်ပွဲပြုဖို့အတွက်ကိုဆိုတော့တွန်းအားဖြစ်စေကျွန်တော်တွန်းအားပေးတယ်ပေါ့အဲ့ဒီခါတော့သူပြောခဲ့တယ်ထပ်ပြီးတော့ဒီမှာတင်တန်းကျွန်တော်တို့တင်တန်းတွေ့ပါလေ
အထူးကိုယ်စားလှယ်မင်းသမီးဟာရန်ကုန်မြို့ကိုမရောက်ခင်မနေ့ကကချင်ပြည်နယ်ကိုသွားရောက်ခဲ့ပြီးတော့ကချင်ပြည်နယ်ဝန်ကြီးချုပ်နဲ့မြကြီးနားမြို့မှာတွေ့ဆုံခဲ့တာအပြင်စစ်ဘေးရှောင်ဒုက္ခသည်စခန်းတွေစီကိုသွားရောက်ခဲ့ပြီးတော့ပြိပခါကြောင့်စစ်ဘေးရှောင်ဒုက္ခရောက်နေကြတဲ့အမျိုးသမီးတွေကိုကိုယ်တိုင်တွေ့ဆုံခဲ့ပါတယ်ပြိပခါအခြေအနေတွေအတွင်းလိန်ကျန်းဖတ်မှုတားဆီးကာကွယ်ရေးလှုပ်ရှားမှုပူရဲတီထောင်သူလည်းဖြစ်တဲ့မင်းသမီးဂျိုလီအနေနဲ့ကချင်ပြည်ရင်းစစ်ကြောင့်ဒုက္ခရောက်နေသူတွေအတွက်အရေးပေါ်စီးပွားရေးဥပဒေရဲ့အကာအကွယ်တွေအပြင်လိန်ကျန်းဖတ်မှုကျူးလွန်သူတွေကိုထိထိရောက်ရောက်အရေးယူနိုင်ရေးတရားရေးမူပေါင်းတွေကိုချမှတ်ဖို့တိုက်တွန်းပြောဆိုခဲ့ပါတယ်။ဟောလိဝုဒ်မင်းသမီးအင်ဂျယ်လီနာဂျိုလီဟာဒေါ်ဆန်းစုကြည်ရဲ့ဖိတ်ကြားချက်နဲ့ဇူလိုင်လ29ရက်နေ့ကနေဩဂုတ်လ3ရက်နေ့အထိမြန်မာနိုင်ငံကို6ရက်တာခရီးရောက်ရှိနေတာပါ။ခရီးစဉ်ရဲ့ပထမဆုံးနေ့မှာပဲသမလဦးသိန်းစိန်လွှတ်တော်နာကသူရဦးရွှေမန်းနဲ့ကာကွယ်ရေးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလွင်သမရယုံဝန်ကြီးဦးအောင်မင်းတို့နဲ့တွေ့ဆုံခဲ့ပါတယ်။ဒီခီးစဉ်ဟာထူးကိုယ်စားလှယ်မင်းသမီးဂျူလီရဲ့ပထမဆုံးမြန်မာနိုင်ငံကိုလာရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။ဒီခီးစဉ်တွင်မှပြည်တွင်းရွှေ့ပြောင်းဒုက္ခသည်တွေနဲ့ကိုယ်တိုင်တွေ့ဆုံဖို့အတွက်ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်တွေကိုတွားရောက်ဖို့စီစဉ်ခဲ့ပေမယ့်ရာသီဥတုအခြေအနေကြောင့်ရခိုင်ပြည်နယ်ခီးစဉ်ကိုဖျက်သိမ်းခဲ့ရတာဖြစ်ပါတယ်။မင်းသမီးဂျူလီရဲ့ခီးစဉ်လက်ကျန်ရက်တွေမှာအတိုက်ခံကောင်းဆောင်ငင်းချမ်းရေးနိုဘယ်ဆုရှင်ဒေါ်ဆန်းစုကြည်နဲ့လည်းတွေ့ဆုံသွားဖို့ရှိတယ်လို့ခန့်မှန်းရပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ရဲ့အထူးကိုယ်စားလှယ်မင်းသမီးအင်ဂျယ်လီနာဂျိုလီဟာ2012ခုနှစ်ခေတ်ကထိုင်းမြန်မာနယ်စပ်မှာရှိတဲ့မြန်မာဒုက္ခသည်စခန်းတွေစီကိုတွားရောက်လေ့လာခဲ့ပူးပြီးတော့မြန်မာအရေးကိုစတင်ဆောင်ရွက်လာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ဒီနေ့ညဘက်ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ရှိပါတယ်ရှင်ဒီနေ့ညဘက်မှာချိန်မီဆွေးနွေးလို့ရတယ်ဆိုရင်ဓာတ်ရိုက်လေလိုင်းမှာပါဝင်ဆွေးနွေးကြဖို့အတွက် 0123923255 လေးကိုဖိတ်ခေါ်ပါရစေရှင်အခုဒေတာရင်းနိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုအလှည့်ပေးပါရစေ စီဝပတ်ဝန်းကျင်အတွက်မရှိမဖြစ်လိုအပ်တဲ့မဲခေါင်ဒေသဟာဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေကြောင့်တစ်တော့ပြုံးတိလာနေပြီးကမ္ဘာစီဝမြို့ခွဲအများဆုံးရှိတဲ့မဲခေါင်စီဝပတ်ဝန်းကျင်မှာတချို့တိရစ္ဆာန်တွေမြို့တုံးတော်မဲ့ခြေနေရောက်နေတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။အပင်နဲ့တောရိုင်းတိရစ္ဆာန်ခိုးထုတ်မှုတွေဟာဒီပြဿနာကိုပိုကြီးလာစေပြီးအစိုးရတွေအနေနဲ့ပိုးပြီးတော့ထိန်းသိမ်းဆောင်ရွက်ဖို့ကိုလည်းဖိအားပေးခံနေကြရပါတယ်။ VOE သတင်းတောက်ရွန်ကော်ဘင်ရဲ့သတင်းပေးပို့ချက်ကိုကိုကောင်းထက်ကပြောပြပါမယ်ရှင်။စပန်းဆိုင်ရာချုပ်ရင်းချက်ကြောင့်အတန်ဖိုင်တွေမထုတ်လွှင့်နိုင်တာကိုတော့ဒီသောတာရှင်တွေကိုတောင်းပန်ပါတယ်ရှင်။ဒီသတင်းကိုမကြခင်မှာထုတ်လွှင့်ပေးနိုင်မယ်လို့မျှော်လင့်ပါတယ်။ဒီသောတာရှင်တွေအနေနဲ့ VOA American အတန်ကိုစာရေးသားဆက်သွယ်လို့ရဆိုရင် VOA မြန်မာပိုင်းအစီအစဉ်စာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်။ VOA ရဲ့ထုတ်လွှင့်နေတဲ့အစီအစဉ်တွေကိုတော့ဒီအင်တာနက်စာမျက်နှာကနေပြီးတော့လဲနားဆင်ဖတ်ရှုလို့ရပါတယ် VOA ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်အဲဒီမှာထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒါမှကသတင်းပတ်စင်ကန်တာတွေကိုလဲကြည့်ရှုနိုင်ကြပါတယ်အတန်ဖိုင်တွေကိုလဲဒီစာသားနဲ့တကွကျမတို့ချိတ်ပေးထားပါတယ်ရှင် VOAအခုကျမတို့အနေနဲ့ဒီနိုင်ငံတကာသတင်းလွှာတစ်ပုဒ်မှာခုနကပြောထားတဲ့အတိုင်းပဲဇီဝပတ်ဝန်းကျင်မရှိမဖြစ်လိုအပ်နေတဲ့မဲခေါင်ဒေသရဲ့အကြောင်းကိုလည်းထုတ်လွှင့်ပေးပါမယ်။ဇီဝပတ်ဝန်းကျင်အတွက်မရှိမဖြစ်လိုအပ်တဲ့မဲခေါင်ဒေသဟာဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေကြောင့်တစ်တော့ပြုံးတိလာနေပြီးတော့ကမ္ဘာဇီဝမျိုးကွဲအများဆုံးရှိတဲ့မဲခေါင်ဇီဝပတ်ဝန်းကျင်မှာတချို့တိရစ္ဆာန်တွေမျိုးတုံးတော့မဲ့အခြေအနေရောက်နေတယ်လို့သိပ္ပံပညာရှင်တွေကပြောထားပါတယ်။အပင်နဲ့တော်ရိုင်းတိရစ္ဆာန်ခိုးထုတ်မှုတွေဟာဒီပြဿနာကိုပိုကြီးလာစေပြီးတော့အစိုးရတွေအနေနဲ့ပိုပြီးတော့ထိန်းသိမ်းလှုပ်ဆောင်မှုကိုလည်းဖိအားပေးခံနေရတာပါ။ VOA သတင်းတောက်ရွန်ကော်ဘင်ရဲ့သတင်းပေးပို့ချက်ကိုကိုကောင်းထက်ကပြောပြပေးဖို့ရှိပါတယ်ရှင်။အဲ့ဒီမှာဆိုရင်တော့ဒီဇီဝမျိုးကွဲမှုတွေသူတေသနာပြုနေတဲ့သိပ္ပံပညာရှင်တွေဟာမဲခေါင်ဒေသမှာဆိုရင်ရာစုနှစ်နှစ်ခုနီးပါးလောက်ရှိနေတဲ့အချိန်တွဲမှာပဲပြန်လွှားငရှင်ကြီးတွေငားတွေမျက်စိမရှိတဲ့ဂူအောင်ပင့်ကူတွေအပါအဝင်ဇီဝမျိုးတစ်ပေါင်း 2,200 ကျော်ကိုတွေ့ရှိခဲ့ရပါတယ်2012ခုနှစ်နဲ့2013ခုနှစ်ကြားမှာတွင်အမျိုးပေါင်း360ကိုတွေ့ရပြီးတော့မှတ်တမ်းရယူခဲ့ရပါတယ်ဒီမဲခေါင်ဒေသရဲ့မှာတရုတ်ယူနန်ပြည်နယ်ကမ္ဘောဒီးယားလာအိုမြန်မာထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ပါဝင်ပြီးအဲ့ဒီဒေသဟာဆိုရင်ကမ္ဘာဇီဝမျိုးကွဲမှုအများဆုံးဒေသ၅ခုထဲကတစ်ခုဖြစ်ပါတယ်ဒါပေမဲ့ဆက်စုနှစ်နဲ့ချီပြီးတော့စီးပွားရေးဖွံ့ဖြိုးမှုတွေရေအားလျှက်စစ်တိစောက်ရေးတွေနဲ့ပေါ့ပြက်ပြက်ဥပဒေတွေနဲ့မှောင်ခိုလုပ်ငန်းတွေကြောင့်ဇီဝပတ်ဝန်းကျင်တော်တော်လေးထိခိုက်သွားနေပြီလို့သိပ္ပံပညာရှင်တွေကပြောထားပါတယ်ရှင်ပျက်စီးမှုတွေကိုရပ်တန့်စေဖို့အတွက်ကြိုးစားနေတဲ့ရလဟာအကောင်ရောအဆိုးပါရှိနေတယ်လို့ကမ္ဘောဒီးယားအခြေစိုက်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကပြောထားပါတယ်ရှင်။ကဲအခုတော့ဒီကိုဇော်ဝင်းလိုင်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုတလှည့်လောက်ပြောပြပေးနိုင်အောင်မလားရှင
်။ဟုတ်ကဲ့မခွန်ညွေကျွန်တော်တို့အခုသတင်းတွေကိုကြည့်ကြမယ်ဆိုလို့ရှိရင်အာဖဂန်နစ္စတန်တာလီဘန်ခေါင်းဆောင်မူလာအိုမာတည်ဆုံသွားတဲ့သတင်းကိုအတည်ပြုပြီးတဲ့နောက်တည့်ရက်မှာပဲမူလာအခါမန်ဆူကိုခေါင်းဆောင်အဖြစ်နဲ့ဒီတာလီဘန်အုပ်ဆောင်ကောင်စီအဖွဲ့ကနေရွေးချယ်လိုက်တယ်လို့တာလီဘန်အဖွဲ့ကတောက်ကြနေမှာကြေညာခဲ့ပါတယ်။တောက်ကြနေကဒီကြေညာချက်ကိုတာလီဘန်ပြောရေးဆိုခွင့်ရှိသူဇဘီဟူလာမူဂျာဟစ်ဆိုသူက VOA ကိုအီးမေးလ်နဲ့ပေးပို့ခဲ့တာဖြစ်ပါတယ်။အခုတာလီဘန်ခေါင်းဆောင်ဖြစ်လာခဲ့တဲ့မူလာအက်တာမွန်ဆူဟာမူလာအိုမာရဲ့လက်ထောက်အဖြစ်တာဝန်ယူခဲ့ပြီးတော့တာလီဘန်အဖွဲ့ရဲ့နိုင်ငံရေးနဲ့စစ်ဘက်ဆိုင်ရာကိစ္စရပ်တွေရဲ့အကြီးအကဲဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်။ဒါအပြင်မော်လဝီဟိုက်ဘာတူလာအကွန်ဇာဒာနဲ့မော်လဝီစီရာဂျာဒင်ဟက်ကာနီတို့ကိုမန်ဆူရဲ့လက်ထောက်တွေအဖြစ်နဲ့ရွေးချယ်ခန့်အပ်ခဲ့ကြပါတယ်။အဲ့ဒီလူတွေဟာတာလီဘန်အဖွဲ့နဲ့မဟာမိတ်ဖွဲ့ထားတဲ့စစ်သွေးကြောအုပ်စုတစ်ခုဖြစ်တဲ့ဟက်ကာနီအဖွဲ့ကိုအချိန်တော်ကြာအုပ်ချုပ်ခဲ့ကြသလိုအာဖဂန်နဲ့နေဇာတလျှောက်ပါကစ္စတန်လူမျိုးစုဒေသဖြစ်တဲ့ဝါဇီရစ်စတန်ပြည်နယ်မြောက်ပိုင်းမှာအခြေစိုက်လှုပ်ရှားခဲ့ကြတာဖြစ်ပါတယ်။ဒီအဖွဲ့ရဲ့လက်ချက်ကြောင့်မဟာမိတ်တပ်ဖွဲ့တွေနဲ့အာဖဂန်အစိုးရတပ်ဖွဲ့တွေစစ်အတွင်းထိခိုက်တိုက်ဆုံခဲ့ရတယ်လို့လည်းအပြစ်ဖော်ထားကြပါတယ
်။ Ebola virus ရောဂါအတွက်ဆန်းသက်ထုတ်လုပ်ထားတဲ့ကာကွယ်ဆေးတစ်မျိုးဟာအစွမ်းထက်တဲ့ထိရောက်မှုလက္ခဏာတွေတွေ့ရတယ်လို့သုတေသီတွေကပြောပါတယ်။ K ကင်းနီနိုင်ငံမှာကာကွယ်ဆေးတစ်ကိုစမ်းသပ်ရမှာရာနှုန်းပြည့်ထိရောက်တာတွေ့ရတယ်လို့လည်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတောက်ကြနေမှာပြောပါရယ်စမ်းသပ်မှုတွေနဲ့စမ်းစစ်ချက်အကျိုးရလဒ်တွေကိုတော့ဗြိတိန်နိုင်ငံထုတ် Lancet ဆေးပညာကြားနယ်မှာဖော်ပြခဲ့တာပါစမ်းသပ်မှုမှာပါဝင်ခဲ့ကြတဲ့နိုင်ငံတွေထဲကတနိုင်ငံဖြစ်တဲ့နော်ဝေးနိုင်ငံနိုင်ငံသားရေးဝန်ကြီးကလည်းဆေးသက်ဟာအီဘိုလာကိုတိုက်ဖျက်နိုင်မဲ့ဆေးကောင်းတစ်လက်ဖြစ်နိုင်တယ်လို့ပြောပါရယ်ပြီးခဲ့တဲ့နှစ်ထဲအနောက်အာဖရိကတိုက်မှာပြန့်နှံ့ခဲ့တဲ့အီဘိုလာဗိုင်းရပ်စ်ပိုးကြောင့်လိုက်ဘေးရီးယား၊ဂီနီနဲ့ဆီယာလီယွန်းနိုင်ငံတွေကအများစုအပါဝင်လူပေါင်း 11,000 သေဆုံးခဲ့တာပါ VSV EvoV လို့အမည်ပေးထားတဲ့ကာကွယ်ဆေးသစ်ကိုတော့ဂီနီနိုင်ငံမှာ Ebola virus ပိုးကူးစက်ခံရမဲ့အခြေအနေနဲ့ကြုံခဲ့ရသူပေါင်း 4,000 ကျော်ကိုမတ်လထဲမှာစတင်စမ်းသပ်ခဲ့တာဖြစ်ပါတယ်အစောပိုင်းရလဒ်တွေမှာအားရစရာအခြေအနေတွေတွေ့ခဲ့ရတဲ့အတွက်ယောဂါကူးစက်ခံရမဲ့အန္တရာယ်ရှိသူအားလုံးကိုကာကွယ်ဆေးပေးနိုင်အောင်စမ်းသပ်မှုတွေဒီသတင်းပတ်ထဲမှာပဲရယ်ဆိုင်ခဲ့ကြောင်းလည်း WHO ကပြောဆိုခဲ့ပါတယ်
ဆက်ပိုင်းဆိုင်ရာချုပ်ရင်းစကြောင့်သတင်းစာမားတွေခဏရထားပြီးတော့ကျမတို့နိုင်ငံတကာသတင်းတွေကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဒီနိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ထဲကကျမရေးဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးပါမယ်လူတွေသေစေလောက်တဲ့ Ebola virus ပိုးကိုထိရောက်စွာကာကွယ်နိုင်တဲ့ကာကွယ်ဆေးထုတ်လုပ်နိုင်ငံနီးပြီးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကသတင်းထုတ်ပြန်ထားပါတယ်အာဖရိကအနောက်ပိုင်းဂီနီနိုင်ငံမှာလွန်ခဲ့တဲ့၄လကစတင်ပြီးအီဘိုလာရောဂါကာကွယ်ဆေးလက်တွေ့စမ်းသပ်ထုတ်လုပ်မှုကနေအလားအလာကောင်းတဲ့ရလဒ်တွေထွက်ပေါ်လာတယ်လို့ WHO ကပြောပါတယ်။ဂျနီဗာမြို့က VOA သတင်းတောက် Lisa Schlein သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးပါအောင်ရှင်
။ဂီနီနိုင်ငံမှာလက်တွေ့စမ်းသပ်ထုတ်လုပ်နေတဲ့ကာကွယ်ဆေးရဲ့ကနဦးရလဒ်တွေဟာစိတ်လှုပ်ရှားစရာကောင်းပြီးအလားအလာကောင်းတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ရဲ့ညွှန်ကြားရေးမှူးချုပ် Margaret Chan ကပြောလိုက်ပါတယ်။
If proven effective, this is going to be a game changer. It will change.
တကယ်လို့ထိရောက်မှုရှိတယ်ဆိုရင်တော့ဒီကာကွယ်ဆေးကအခြေအနေတွေကိုအပြောင်းလဲဖြစ်စေမှာပါ။ဒီကာကွယ်ဆေးကလက်ရှိအီဘိုလာရောဂါဖြစ်နေတဲ့အခြေအနေနဲ့အနာဂတ်မှာရောဂါဖြစ်လာတဲ့အခါစီမံခန့်ခွဲမှုတွေလုပ်ရမယ့်အခြေအနေကိုလည်းအပြောင်းလဲတွေဖြစ်လာစေမှာပါ
။ WHO ကငွေကြေးထောက်ပံ့ပြီး Mark ဆေးကုမ္ပဏီကထုတ်လုပ်တဲ့ VSV EVOV လို့ခေါ်တဲ့ကနေဒါနိုင်ငံလို့ကာကွယ်ဆေးလက်တွေ့စမ်းသပ်မှုတွေကိုဂီနီနိုင်ငံမှာပြီးခဲ့တဲ့မတ်လ23ရက်နေ့ကစတင်ခဲ့တာဖြစ်ပါတယ်။စမ်းသပ်မှုတွေကအရန်ကိုထိရောက်မှုရှိတယ်လို့ပြသနေပြီးအီဘိုလာရောဂါအန္တရာယ်နဲ့ရင်ဆိုင်နေရတဲ့သူအလုံးကာကွယ်ဆေးကိုချက်ချင်းရနိုင်ဖို့အတွက်လက်တွေ့စမ်းသပ်မှုတွေကိုဇူလိုင်လ26ရက်နေ့မှာရပ်တန့်လိုက်ပါတယ်။အီဘိုလာရောဂါဖြစ်နေသူ100လောက်နဲ့နီးနီးကပ်ကပ်ထိတွေ့ဆက်ဆံနေတဲ့လူ4000ကျော်ဟာသူတို့ဆန္ဒအလျောက်ဒီစမ်းသပ်မှုမှာပါဝင်ခဲ့တယ်လို့ WHO ကပြောပါတယ်။ကာကွယ်ဆေးထိုးထားတဲ့လူ2014ယောက်စလုံးဘသူစီမားမှအီဘိုလာဗိုင်းရပ်စ်ကူးတာအခုချိန်ထိမတွေ့ရသေးဘူးလို့ WHO လက်ထောက်ညွှန်ကြားရေးမှူးမာရီဘောခီနီကပြောပါတယ်
။ Now of the 2380 people who constitute the control group
အခုဆိုလို့ရှိရင်တီးသန့်ထိ ंछ ုပ်ထားတဲ့အထဲမှာပါဝင်တဲ့လူ2380မှာ16ယောက်ပဲ Ebola virus ပိုးဖြစ်နေပါတယ်။ဒါကြောင့်ကျမတို့၃ညနဲ့16ကိုနှိုင်းရှင်ကြည့်ပါရစေ။ဒီစစ်စစ်တွေ့ရှိချက်ကအခုချိန်ထိတရားရဂိုင်းနှုံကာကွယ်နိုင်တယ်ဆိုတာကိုပြနေပါရစေ။ဒါကြောင့်လဲဆိုတော့ကာကွယ်ဆေးထိုးထားတဲ့သူတွေထဲမှာ Ebola ရောဂါဖြစ်တဲ့သူ၃ညရဂိုင်းနှုံပဲရှိလို့ပါ
။ဗြိတိန်ဆေးပညာကြားနယ် The Lancet ကကနဦးရလဒ်တွေနဲ့လေးလာတွေ့ရှိချက်တွေကိုတောက်ကြနေမှာထုတ်ပြန်ခဲ့ပါရစေ။စမ်းသပ်မှုရလဒ်တွေကိုပြန်လည်သုံးသပ်နေတဲ့နိုင်ငံကကျွမ်းကျင်သူတွေနဲ့ဖွဲ့စည်းထားတဲ့ထီးခြားလွတ်လပ်တဲ့အဖွဲ့ဖြစ်တဲ့အချက်လက်တွေနဲ့ဘေးကင်းလုံခြုံမှုစောင့်ကြည့်ရေးဘုတ်အဖွဲ့ကတော့ဒီလက်တွေ့စမ်းသပ်မှုတွေကိုဆက်လုပ်တင်တယ်လို့အကြံပြုထားပါတယ်။ဒါမဲ့လည်းဂီနီနိုင်ငံမှာအီဘိုလာရောဂါဖြစ်နေတဲ့သူဟာနည်းနည်းပဲရှိတော့တာကြောင့်စမ်းသပ်မှုတွေကိုအရင်လိုလှုပ်သွားဖို့တော့မဖြစ်နိုင်ဘူးလို့ပြောပါတယ်။အီဘိုလာရောဂါဖြစ်နေသူတွေနဲ့တနည်းနည်းပတ်သက်နေတဲ့သူတွေကိုကာကွယ်ဆေးတွေချက်ချင်းထိုးပေးတင်တယ်လို့ဒီဘုတ်အဖွဲ့ကအကြံပြုပါတယ်။ကာကွယ်ဆေးသုံးဆွဲတဲ့အတွက်ဘာအန္တရာယ်မှမဖြစ်နိုင်ဘူးလို့ကြွမ်းကျင်သူတွေပြောနေကြတာကြောင့်6နှစ်ကနေစပြီးဆယ်ကျော်သက်တည်းအထိကာကွယ်ဆေးစမ်းသပ်တဲ့အထဲမှာထည့်သွင်းသွားမှာဖြစ်တယ်လို့လည်း WHO ကပြောပါတယ်။အနာဂတ်မှာနောက်ထပ်အီဘိုလာရောဂါကူးစက်တာတွေထပ်ဖြစ်လာဖို့အလားအလာတွေရှိကြောင်းဒါပေမဲ့ဒီကာကွယ်ဆေးတစ်ကရောဂါပိုးပြန့်နှံ့မှုကိုထိန်းချုပ်နိုင်ခြင်းရှိတယ်လို့ဒေါက်တာခီနီက VOA ကိုပြောပါတယ်။
So there will be more outbreaks. What we hope is that they will be detected early and much earlier than what has happened in this.
ယောဂကူးစက်တာတွေနောက်ထပ်ဖြစ်လာအောင်ပါပါပဲ။အဲ့လိုဖြစ်တဲ့အခါမှာစောစောစီစီစုံစမ်းဖို့ထုတ်နိုင်မယ်။အခုတစ်ခါဖြစ်တာထက်ကိုဆောပြီးတော့သိနိုင်ဖို့ကျမတို့မျှော်လင့်ပါတယ်။ ီးတော့ဒီလိုမျိုးကာကွယ်ဆေးတွေတုံးလိုက်တဲ့အတွက်ကူးစက်ရောဂါကိုနောက်ထပ်အကြီးအကျယ်မပြတ်နှံ့အောင်လို့လုပ်နိုင်ပါလိမ့်မယ်
။ဂီနီကကာကွယ်ဆေးထုတ်လုပ်လာတာနဲ့တခြားနေရာတွေကကာကွယ်ဆေးတွေလည်းလုပ်လာနေတာကြောင့်လိုင်ဘေးရီးယား၊ဆီယရာလီယွန်၊ဂီနီနိုင်ငံတွေမှာလူ11,000လောက်သေဆုံးခဲ့တဲ့အထိဖြစ်ခဲ့တဲ့အီဘိုလာကူးစက်ရောဂါမျိုးကိုကမ္ဘာကြီးအနေနဲ့နောက်ထပ်တွေးမြင်စရာမရှိတော့ဘူးလို့ဒေါက်တာကီနီကပြောလိုက်ပါတယ်ခင်ဗျာ
။ဒါတော့ကိုရနိုင်ပြောပြသွားတဲ့အီဘိုလာရောဂါကာကွယ်ဆေးဒီစံသက်ထုတ်လုပ်မှုအခြေအနေကိုနားဆင်ကြကြရတာဖြစ်ပါတယ်။ VOA American တန်ရဲ့ဩဂုတ်လ1ရက်နေ့အစီအစဉ်တွေဆက်ပြီးတော့အတန်လှင်ပေးနေပါတယ်ရှင်။အခုအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 50 100ကလိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေနဲ့အတူ American Indian 3အင်္ဂလိပ်စာပို့ချချက်အပြင်အမျိုးသမီးကဏ္ဍမှာတော့ဒီနီပေါ်နိုင်ငံကရောက်လာတဲ့ဓမ္မစရိယစာချတန်းတက်နေတဲ့သီလရှင်တစ်ပါးရဲ့အတွေ့အကြုံကိုကြားရမှာပါ
။ဘာသာစကားလားဆရာလေးကခက်ခဲတော်တော်ရှိတယ်။အင်္ဂလိပ်စကားလားကောင်းကောင်းတတ်တာမဟုတ်ပြီးတော့နီပေါ်စကားပဲတတ်တာ။အမစကား
နီပေါ်နိုင်ငံကဆရာလေးဝီတိတ်ထညာနီရဲ့တွေ့ဆုံမိ мян ချက်ကိုနားဆင်ရမှာဖြစ်ပါတယ်ရှင်။အဲ့လိုအစီအစဉ်တွေကမှအခုအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုကိုကျော်ကျော်သိန်းကမူလစောင်းပါရှင်ရဲ့အားပေါ်မပြတ်ကောက်နှုတ်စူးစီးပေးထားတာကိုနားဆင်ကြည့်ကြရအောင်ပါရှင်
။မြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းလူမျိုးရေးဘာသာရေးဆက်နွယ်တဲ့အန္တရာယ်ကြီးလာတဲ့နိုင်ငံရေးပုံစံကြောင့်ထိခိုက်နေလို့ဆိုရမယ့်ခေါင်းစဉ်တစ်ခုနဲ့သုံးသပ်ချက်ဆောင်းပါးတစ်ပုဒ်ကို SX တက္ကသိုလ်လူခွင့်ရေးဌာနကဘွဲ့ကြိုတန်းညွှန်ကြားရေးမှူးအန်ဒရူးဖာဂန်က theconversation.com website မှာရေးထားပါတယ်။ဗိုလ်ချုပ်ကြီးတွေအုပ်ချုပ်တဲ့အစိုးရပုံစံကနေအရက်သားအသွင်ပြောင်းထားတဲ့စစ်ဗိုလ်ချုပ်ဟောင်းတွေအုပ်ချုပ်တဲ့အစိုးရပုံစံကိုပြောင်းလဲခဲ့ပြီးတဲ့နောက်ပိုင်းရွေးကောက်ပွဲတွေလုပ်ခဲ့တာ။ဒေါက်တာဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားအများအပြားကိုလွှတ်ပေးခဲ့တာ။အရက်ဘက်လူမှုအဖွဲ့အစည်းတွေပြန်ပေါ်လာတာ။မကြာခင်မှာပဲအထွေထွေရွေးကောက်ပွဲတွေထပ်ကျင်းပဖို့ရှိတာ။စတဲ့ပြုပြင်ပြောင်းလဲရေးလုပ်ခဲ့တာတွေကိုဖော်ပြပြီးမြန်မာနိုင်ငံဟာဒီမိုကရေစီလမ်းကြောင်းပေါ်ကောင်းကောင်းရောက်နေပြီလို့ပြောမယ်ဆိုရင်ကျိုးကျောင်းခိုင်လုံတဲ့ပုံရှိတယ်လို့ဆောင်းမရှင်ကဏ္ဍန်းပြိုးရေးထားပါတယ်။ဒါပေမဲ့အဲ့ဒီလိုပြောဖို့ရမခိုင်လုံသေးပဲမြမပြုပြင်ပြောင်းလဲရေးဟာပြိုကွဲဖို့ပြင်းထန်တဲ့အန်ဒရယ်ကြာနေတယ်လို့ဆောင်းမရှင်ကထောက်ပြထားပါတယ်။သူထောက်ပြတဲ့အန်ဒရယ်ကတော့ဘာသာရေးမုန်တီးမှုနဲ့လူမျိုးရေးပြိပခါတို့ပါ။အထူးသဖြင့်တော့ဆောင်းမရှင်အခေါ်အားဖြင့်ရိုဟင်ဂျာမွတ်စလင်တွေရင်ဆိုင်နေရတယ်ဆိုတဲ့အခြေအနေတွေကိုအတော်လေးအကျယ်တဝန်းရေးထားပါတယ်။အစိုးရကသူတို့ကိုနိုင်ငံသားပြုခွင့်မပေးသလိုအဲ့ဒီမူဝါဒကိုနိုင်ငံတော်မှကြကြပြန့်ပြန့်ထောက်ခံကြတဲ့အကြောင်းအဲ့ဒီလူတွေထဲမှာတိတ်မကြခင်အချိန်တွေတုန်းကကိုယ်တိုင်လူအခွင့်အရေးချိုးဖောက်ခံရသူတချို့ပါတယ်လို့ဆောင်းမရှင်ကဆိုပါတယ်ဒီလူမျိုးရေးဘာသာရေးတွင်ပြင်းလက္ခဏာຫນွေတဲ့နိုင်ငံရေးဟာမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးမှာအရေးကြီးတဲ့ချိန်ချောက်မှုတစ်ခုဖြစ်ပါတယ်လို့ဆောင်းမရှင်ကညှိကုံးချုပ်ထားပါတယ်မြန်မာနိုင်ငံရဲ့အကျဉ်းထောင်ပြုပြင်ပြောင်းလဲရေးဥပဒေမူကြမ်းအကျဉ်းသားများကိုကာကွယ်ရန်အလွန်အမင်းဝေဝါးလွန်းလို့ဆိုရမယ့်အကောင်းစဉ်နဲ့လက်ရှိအမျိုးသားလူတော်မှာဆွေးနွေးနေတဲ့အကျဉ်းထောင်ပြုပြင်ပြောင်းလဲရေးဥပဒေမူကြမ်းကိုဝေဖန်ထားတဲ့ဆောင်းမတပုတ်ကိုတော့ဆောင်းမရှင်ဘူကြီးက ARD online magazine မှာရေးထားပါတယ်။ဆောင်းမရှင်ဟာနိုင်ငံရေးအကျဉ်းသားများကိုညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့တွဲဖက်အတွင်းရေးမှုပါ။အခုဥပဒေမူကြမ်းဟာကုလသမဂ္ဂစံနှုန်းတွေကုလသမဂ္ဂသဘောတူညီချက်တွေနဲ့မကိုက်ညီဘူးလို့ဆောင်းမရှင်ကထောက်ပြပါတယ်။ပြောင်ကြကြဆူရောက်မှုတွေလူ့အခွင့်အရေးချိုးဖောက်မှုတွေစနစ်တကျကျူးလွန်တာကနေကင်းလွတ်တဲ့အကျဉ်းထောင်စနစ်တကူပေါ်လာဖို့အချိန်ကျော်လွန်နေပြီဖြစ်ပြီးအပြောင်းလဲတွေကြကြပြန့်ပြန့်မလုပ်ဘူးဆိုရင်တော့လက်ရှိဥပဒေမူကြမ်းကိုလွတ်တော်အနေနဲ့ရှောင်လွှဲလို့မရပယ်ချရမှသာဖြစ်တယ်လို့ဆောင်းမရှင်ကတိုက်တွန်းထားပါတယ်။တစ်ခိုးခုတ်တဲ့တရုတ်နိုင်ငံသားတွေကိုလူငင်းချမ်းသာကွင်းနဲ့ပြန်လွှတ်ပေးလိုက်တဲ့အပေါ်မြန်မာနိုင်ငံသားအများအပြားကမှဒေါသထွက်စိတ်ပြက်လက်ပြက်ဖြစ်ကြတယ်ဆိုတာကိုရိုက်တာသတင်းဌာနကသတင်းဆောင်မှရေးထားပါတယ်။ Facebook သုံးဆွဲသူတူကလူ153ယောက်ကိုခင်ဗျားတို့ပြန်ရပါပြီမြမလူလူ50တန်းရဲ့အမုံတရားကိုလည်းရသွားပါပြီလို့ရေးထားတာကိုရိုက်တာသတင်းကအတိုက်ရိုက်ဖော်ပြပါတယ်အဆုံးမှာတော့တရားဥပဒေအထက်မှာဘယ်သူရှိတယ်ဆိုတာကိုသဘောပေါက်နားလည်ပြီးတဲ့နောက်ကျွန်တော်တရုတ်စာသင်ဖို့ဆုံးဖြတ်လိုက်ပြီလို့ပုံဖော်ရေးဆွဲထားတဲ့ကာတွန်းတစ်ခုလိုမျိုးကာတွန်းတွေပြန့်နှံ့နေတာကိုလည်းရိုက်တာဆောင်းမမှာဖော်ပြထားပါတယ်ခင်ဗျာ
ကိုချောချောသိန်းစီစဉ်ထုတ်လွှင့်ပေးခဲ့တဲ့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေနားဆင်ကြရပြီးတဲ့နောက်အခုတစ်ခါလေးလာကြရမယ်အမေရိကန်စတိုင်မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးထားပါရရှင
်ဒီကိမ့်နဲ့တင်ပြမယ် EDM အသုံးကတော့
suit yourself
ဖြစ်ပါလေစာလုံးပေါင်းက SUIT suit ကဒီနေရာမှာကရိယာဖြစ်သုံးထားပြီးတင့်တော်ရာကြည့်လို့ဖို့လို့အဓိပ္ပာယ်ရပြီး YOUR your SELF yourself ကတင့်တွေတင်းနဲ့ပတ်သက်တာဆိုတော့ scribe ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့တင့်တွေတင့်တော်ရာကြည့်လို့ပေါ့ idiom ဆိုတဲ့သဘိုက်ဒီဘက်ကလည်းရှင်းနေလို့ဆိုရမှာပါမင်းတဘောမင်းလုတ်ချင်တာလုတ်မင်းဆန္ဒပဲမင်းကောင်းတဲ့ထင်ရင်လုတ်ပေါ်လို့အဓိပ္ပာယ်ရတာမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ Chris Cruz ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I don't trust your friend Tom but if you want to lend him money suit yourself
ခင်ဗျားမိတ်ဆွေ Tom ကိုကျွန်တော်တို့စိတ်မချဘူးဗျာဒါပေမဲ့ခင်ဗျားကသူ့ကိုငွေချေးချင်တယ်ဆိုရင်လေခင်ဗျားသဘောပဲပေါ့လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I don't trust your friend Tom but if you want to lend him money suit yourself
လူတူကသူ့သဘောနဲ့သူ့လုပ်ချင်နေသူကောင်းနေထင်တာကို तू လုပ်မယ်ဆိုရင် idiom အသုံးရသူ့ကိုဘယ်လိုပြောမလဲ
suit yourself
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
တလလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတဲ့နောက်အခုအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါဦးမယ်။မနေ့ကဒုတိယဝါဆိုလပြည့်နေ့ဓမ္မစကြာနေ့ဖြစ်တာနဲ့အညီဒီတစ်ပတ်ရဲ့အမျိုးသမီးကဏ္ဍမှာတော့ဗုဒ္ဓဘာသာပြန်ပွားရေးကြိုးပမ်းနေတဲ့နီပေါ်နိုင်ငံကဆရာလေးဝီသိတ်ထညာနီအကြောင်းကိုတင်ပြပေးပါမယ်ရှင်။ဆရာလေးဝီသိတ်ထညာနီဟာမြန်မာနိုင်ငံကိုသီလရှင်ဘဝနဲ့အသက်16နှစ်ကလေးကရောက်နေပြီးအခုဆိုရင်ရန်ကုန်မြို့မဏိရာဏသီလရှင်ကျောင်းတိုက်မှာဓမ္မစရိယစာချတန်းတက်နေပါတယ်။မြမပြည်မှာသူနေထိုင်တရင်သုံးတဲ့အတွေ့အကြုံနဲ့ပတ်သက်လို့ဆရာလေးဝီသိတ်ထညာနီနဲ့တွေ့ဆုံမင်းမြန်ထားတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်ကတင်ပြပေးထားပါတယ်ရှင
်ဆရာလေးဝီသိတ်ထညာနီကဒီပေါ်နိုင်ငံကအသက်16နှစ်ကဒီမြန်မာနိုင်ငံကိုရောက်လာတယ်ဆိုတဲ့ခါကျတော့အဲ့ဒီရောက်လာတဲ့အကြောင်းလေးနည်းနည်းရှင်းပြပေးပါလားဆရာလေး
။ဆရာလေးကနေပေါ်မှာဒေလရှင်ကိုပြတော့နောက်ပိုင်းဆရာလေးရဲ့ဆရာကအဲ့ဒါဒီပရိယအကင်းနဲ့ပฏิပါကိုတင်းဆဲချင်းနဲ့လေ။အဲ့တင်းဆဲချင်းတော့စတောင်းဝန်ဆရာတော်ဖရာနဲ့တွေ့တဲ့ခါမှာဆရာတော်ကိုဖိတောင်းပြီးတော့ဆရာလေးတို့ကအဲ့ဒါပရိယပฏิပါတင်းမှုအတွက်ဟိမန်ပြီးတော့လေ။အေးမြန်မာပြည်ကိုရောက်လာတာပါဗျ
မြန်မာပြည်ကိုဘာဖြစ်လို့ရွေးပြီးရောက်လာပါလဲဆရာလေး
။အဓိကမြန်မာပြည်ကိုရောက်လာတာဆိုတာမမပြည်မှာထေရဝါဒနဲ့ပတ်သက်တဲ့ပရိယပတိပါကနောက်ထပ်နိုင်ငံထဲကပို့ပြီးတော့ကောင်းပါတယ်အဲဒါကြောင့်ဒီမြန်မာနိုင်ငံကိုပဲဆရာလေးကပို့ပြီးတော့အားရတာပါလေအဲအားရလို့အဲမြန်မာပြည်ကိုရွေးထားတာပ
ါဆရာလေးရောက်လာပြီးတော့ပေါ့နော်နေထိုင်တဲ့ဘဝလေးနည်းရှင်းပြပေးပါလား
ဆရာလေးရောက်ခါစာရမဟာစိတ္တနဲ့ဓမ္မတရားအားထုတ်တာပေါ့နော်အဲအားထုတ်ပြီးတော့နောက်ပိုင်းဆရာလေးကတရားလေးလမ်းဝါမှာရှိတဲ့မနေ့ကတည်းလာရှင်ကြောင်းတိုင်းပေါ့အခုဆိုရင်အဲသူ့နန္ဒာလာမှာရှိတာပေါ့ငကိုလာလာဝါမှာရှိပါတယ်အဲမှာဆရာလေးငယ်လာကြည့်အလတ်တန်ဒီတင်ခဲ့ပါတယ်နောက်ကြတော့စေတောင်းကွန်ဆရာတော်ဖရာထာစစ်ပြီးတော့ပညာရေးတင်ပါတယ်ပရိယပฏิပါကိုပြန်အဲမှာလဲလာပါတယ်ဆရာလေးတို့ကဲမှာလည်းမူလာတာအငယ်တန်းအလတ်တန်းအကြီးတန်းအစာချတန်းဆိုပြီးတော့ရှိပါတယ
်ဒီမှာပြန
်ဆရာလေးကအခုလောလောဆယ်ကလာအကြည့်တန်းအထိအောင်ထားပြပါပြီအခုဆက်လက်ပြီးတော့စာချက်တန်းလုံနေတော့ပါပဲစာချက်တန်းကလည်းမအောင်နေပါဘူ
းကလေးဆက်ဆွတ်ဆွတ်ပြောပါတော့မူလာတန်းအငယ်တန်းအလတ်တန်းအကြည့်တန်းဒီမှာစရိယစာချက်တန်းဆိုတဲ့ခါမှာအဲ့ဒါလေးနည်းနည်းရှင်းပြပေးပါလားဗနင်တစ်စီချာလေးဘလောက်ကြအောင်ဖြည့်ရလဲပေါ့နော
်ညာထက်တဲ့လူတွေကလာဒီကအငယ်လာကြီးအကောင်လုံးတစ်နှစ်တည်းအောင်တာရှိပါတယ်စာချက်တန်းအထိပဲတစ်နှစ်တည်းအောင်တယ်လည်းရှိတယ်နည်းနည်းသုံးနဲ့ကြားတယ်လို့လားရှိပါတယ်ဆရာလေးကလာမူလာတာအငဲတန်းတွေကလာနှစ်ချင်အောင်ခဲ့ပါတယ်အလာတန်းအခြေတန်းတွေကလာနည်းနည်းသုံးနဲ့အဲ့လိုကြားခဲ့ပါတယ်အဲ
့တော့ဆရာလေးဗမာပြည်ကိုလာခဲ့တာ16နှစ်ထဲရဆိုတဲ့ခါကျတော့ဆရာလေးဗမာလူမျိုးတွေဘယ်လိုမြင်လဲလဲပေါ့နော်နည်းနည်းရှင်းပြပေးပါလားဆရာလေ
းဗမာလူမျိုးတွေကလာကိုညီနာတို့မေတ္တာထားပြီးတော့အားလုံးဆရာလေးတို့အတွေ့ပေါ့နော်မေတ္တာထားတာပြီးမေတ္တာတွေဆယ်နာတွေထားပြီးတော့အားလုံးဝိုင်းဝန်းကူညီပေးပါတယ်ပရိယဘေမှာချင်းလားအလောင်းအထောက်နိုင်မှုအတဲသူတို့ကြိုးစားပေးပါတယ်ပရိတီတင်းတဲ့ခါမှလားအစာစာအဲတကားတကမကလားစာအုပ်စာတန်းကနေစားပြီးတော့ဆရာလေးတို့ကိုပြေဆောင်နိုင်အောင်ထောက်ပံ့ပါတယ်ဆရာလေးတို့ကိုအလောင်းအစင်းပြင်းအောင်လုပ်ပေးတာကလားစတောင်းဖရာကြီးပေါ့နော်ဆရာလေးတို့ကနေဖို့ထိုင်ဖို့အလောင်းအစာစာအဲရရအစာဖို့တောက်ဖို့နဲ့စားပြီးအကောင်လုံးဆရာတော်ကြီးပဲဆရာလေးတို့ကိုတောင်းဝန်ယူပြီးတော့ဆရာတော်ဖရာကဆောင်ရွက်ပေးထားလို့အားလုံးဆရာလေးတို့ကချမ်းချမ်းသာသာမြန်မာပြည်မှာနေပြီးတော့ပရိယပฏิပတ်ကိုတွန်တွဲပြီးတော့တင်းကိုလဲလာနိုင်တာပေါ့နော
်ဒီမှာဖရာဒီဘက်တော့မှသိချင်တာပေါ့နော်ရှင်ဖရာတို့မနေ့မျက်စိနှလုံးပွင့်ကလေးကစပြီးတော့ပေါ့နော်ည အဲ့တဲ့ထီကသီလရှင်ရဲ့ဝီနီနဲ့ပတ်သက်ပြီးပေါ့နော်ဘလို့အဆင်ဆင်လှုပ်သွားရတယ်ဆိုတာပေါ့နော်
โอเคဒီမှာတကြောင်နဲ့တကြောင်နဲ့လာမတူပါဘူးเนาะအဲ့ဒါဒါပဲねဆရာလေးတို့ကြောင်းမှလာဆရာလေးတို့ကမနေ့ချင်းပရိယတိတင်းနေတဲ့ချိန်မှာကျတော့မနေ့၄နိုင်လောက်တော့အနည်းဆုံးထားရပါတယ်ထားပြီးပြီးချင်းလာကိုရာဝဆလုပ်ပြီးချင်းဖရာစီကိုတယ်တရားထိုင်တာပေါ့လေအဲ့ဒီထိုင်ရမယ်ဆိုပြီးတော့လာဆရာလေးတို့ကအဲ့ဒီအစာတင်းတဲ့ချိန်မှာလာမရှိဘူးအမနေ့အမေတန်းထိုင်ရပါတယ်ဆရာလေးတို့ကမနေ့တရားအဲ့ဒီထိုင်ပြီးပြီးချင်းမနေ့အာရုံစားပြီးပြီးချင်းလာဆရာလေးတို့က6နိုင်9နိုင်ကနေစားပြီးတော့မနေ့စာတင်ရတယ်။ဟိုတမယောလာချပေးရတာပေါ့။9နိုင်ကနေစားနေအနည်းဆုံး9နိုင်တစ်ခါတစ်ခါလဲ10နိုင်ချီလာရှိပါတယ်။အဲ့တော့လောက်ပြီးရင်နေခင်းကြတော့လာကိုယ်ရဲ့ဝယ်ရဝစားရေချုံမှုရုပ်ပြီးရင်အဲ့ချုံစားပြီးနောက်ပိုင်းခဏနာပြီးတော့ပြန်တစ်ခါ10နိုင်ကနေစားပြီးတော့9နိုင်ထိတစ်ခါတစ်ခါလာစာဝချတာစာတင်တာအဲ့လိုရှိပါတယ်။ပြီးတော့ည6နိုင်ဆိုရင်လာဆရာလေးတို့စုပေါင်းဖျားရှိကိုတယ်စကောပြီးတော့9နာရီတည်းဆရာလေးတို့တရားမှတ်ပါတယ်9နာရီပြင်လာကိုယ့်ရဲ့မနေ့နေခင်ပဲလေးလာထားတဲ့စာဝါးတွေကိုပြန်နှွေတာပေါ့ဒီမိုင်းအရာပိတာကိုပြန်အန်းတာပေါ့အဲ့လိုမျိုးလုပ်ရပါတယ်ညနေ9နာရီ10နာရီဆိုရင်လာဆရာလေးတို့ကပြန်နှားတာပေါ့လေအဲ့တနေ့တားလာအဲ့လိုမျိုးလုပ်ရတာပေါ့
ဒီမှာဖေဆရာလေးပေါ့နော်အခုဓမ္မစရိယစာချတန်းတက်နေတယ်ဆိုတဲ့အခါကျတော့ဒီဓမ္မစရိယစာချတန်းအောင်ပြီးလို့ရှိရင်ဆရာလေးဒီဘောနိုင်ငံကိုပြန်မလားရှင်ဖေ
โอเคဒီမှာဆရာလေးတို့ကလာရေမှန်ထတာကလမမပြီမပြပစွန်စတတ်နေကိုရဲ့ညာအေချင်အရာတတ်နိုင်သမျှပရိယာပရိပတ်ကိုလဲလာတင်းယူပြီးတော့ဖင်လာဆရာလေးနေဘောနိုင်ငံကိုပြန်မှုစစ်စင်ရှိပါတယ်နေဘောနိုင်ငံတော့ပြပချင်လာဆရာလေးတို့ရဲ့လဲလာထားတဲ့တင်းယူထားတဲ့ပညာရဲ့ကွန်ပရိယာပတိပန်နှစ်ခုလုံးကိုဆရာလေးတို့စွန့်နိုင်တဲ့ဘက်ကနေစွန့်နိုင်အဲ့ဒီခလဲသူငယ်ကနေစပြီးတော့အားလုံးပါနော်သူတို့ကိုကိုယ်ရဲ့လဲလာထားတဲ့ပညာကိုပြန်တင်းပိတ်ပြီးတော့သူတို့ရဲ့ဘဝကိုလာပရိယပတိပတ်နာလဲပြီးတော့ငင်းချောင်းနေနိုင်အောင်ဆရာလေးတို့စာနေတဲ့များသူတို့ကိုတင်းပိတ်ဘူးဆရာလေးကစဉ်းစားထားပါတယ်ဘုရားရဲ့ဒီတရားကိုသိပြီးတော့လေလောဘဒေါသတွေလည်းနေနိုင်တယ်မင်းနေအောင်ဒီလောကဓာတ်နဲ့ကျုံလာတဲ့ခါမှလည်းခံနိုင်ရင်ရှိပြီးတော့တရားကိုကိုယ်ဘဝမှာလွယ်လွယ်နဲ့ဖြတ်ကျော်နိုင်အောင်ပါလေသူတို့ဆရာလေးတို့အနေနဲ့သူတို့ကိုစွမ်းနိုင်ရင်ရှင်းအောင်ပါလေတင်ပေးဖို့အားမျို
းဒီမှာဖေဆရာလေးကနီဘောနိုင်ငံလာတာပေါ့နော်အသက်16နှစ်ကအခုဒီဘက်တော့မှနေအမေဖြေထုတ်တဲ့နေရာမှာလည်းမြန်မာစကားပြောတဲ့နေရာမှာလည်းတော်တော်လေးဖြောင်းဖြောင်းပြူးပြူးပြောတာသတိထားမိပါတယ်အဲ့တော့မြန်မာစာတင်တဲ့နေရာမှာဟောနည်းနည်းအတွေ့အကြုံလေးဖျက်ဝေပါလားရှင်ဖေ
မြန်မာစာကလာဆရာလေးတို့ရောက်ခါစာတရားအထောက်ပါတယ်တရားထုတ်တဲ့အချိန်မှာအဲ့ရမဘာသာပြန်လာမရှိဘူးဘာသာစကားလားဆရာလေးကခက်ခဲတော်တော်ရှိတယ်အင်္ဂလိပ်စကားလားကောင်းကောင်းတတ်တာမဟုတ်ပြီးတော့နေဘောစကားပဲတတ်တာမမစကားလားလုံးဝမတတ်တဲ့ခါမှစစ်တောင်းကောင်းဆရာတော်ဖရာကဆရာလေးကိုတရားစိတ်ရင်နေပေါ့နော်ဟိုဘာသာစကားနားလဲနိုင်အောင်ပြောနိုင်အောင်အဲ့လိုမျိုးလင်္ကာလုံးနဲ့လင်္ကာလုံးအဲ့လိုမျိုးစကားပြောပါပေါ့နော်အဲ့လိုတင်းပိတ်သွားတယ်အဲ့လိုနဲ့ပဲဆရာလေးကစကားပြောရင်းတတ်လာတာပေါ့နော်စကားပြောတတ်လာတဲ့နောက်ပိုင်းကျတော့ဆရာလေးအဲ့မှာကာကြီးခခွဲတွေပါတယ်အဲ့လိုမျိုးပေါ့ဟိုတယောက်ကတင်ပစ်လိုက်ဒီတယောက်ကတင်ပစ်လိုက်နည်းနည်းလေးလေလာဖြစ်သွားတာပေါ့နောက်ပိုင်းကျတော့ဆရာလေးကမနေရတဲ့အကြောင်းတိုင်းမှာဆရာတော်ဖေကအဲ့မှာစာတင်ဝင်ပို့လိုက်တော့အဲ့ကနေပြန်တကတက်ကြီးဖာစာကိုဆရာလေးအရင်ဖတ်ရတယ်ဖတ်ပြီးတော့အနေနဲ့တက်ကြီးဖာစာပါဆရာလေးအငဲလေးတွေနဲ့စကားပြောပေါ့စကားပြောဆိုတော့မြန်မြန်စကားပြောတဲ့ခါမှစကားပြောတာလားမြန်မြန်တက်လာတာပေါ့အစာရဲတာလားနည်းနည်းခက်တယ်လေ
ဟုတ်ပါဗျာ
ခက်တဲ့ခါမှကျတော့အဲ့ကဆရာကြီးကတင်းပေးပါတယ်အဒီကလားဆွေတောင်ကွန်ဆရာတော်ဖေကဆရာလေးကိုပါဠိစာရောမြန်မာစာရီကိုအများကြီးတင်းပေးတာပေါ့နော်အဲ့ဒါနဲ့ဆရာလေးကတဖြည်းဖြည်းနဲ့စကားရလာတဲ့ခါမှကျတော့ရေးဖို့ပြန်ကြိုးစားဝါလုံးကြီးကနဲ့စာပြီးတော့ဆရာကြီးကရေးခိုင်းပြီးတော့အဲ့မှာတဖြည်းဖြည်းနဲ့အဲ့ဒါရေးဖို့လည်းနည်းနည်းတက်လာတာပါဒီ
မှာဒီဘက်တော့မှနောက်ဆုံးမိချင်တာကတော့ရှင်ပြားပါလို့တိလာရှင်လို့ပို့ဆုံးဖြတ်ပါလေရှင်ပြား
တိလာရှင်ဝတ်တာကလားဆရာလေးတို့ကငငင်းလုံးကနေပဲဆရာလိုမီတာဆိုကဗုဒ္ဓဘာသာနေဖို့ဓမ္မကိတ္တိကြောင့်မှနေတိုင်းပဲကြောင်းဝရဝဆာလုပ်ပြပါတယ်အဖိုးကဆရာလေးကိုအဲကြောင်းခေါ်သားတာပါလေကြောင်းခေါ်သားတယ်ဖះစာတွေတင်းနေဖះစာနဲ့ရင်းနှီးအောင်သူလုပ်ပေးတယ်လုပ်ပေးနေနောက်ပိုင်းကျတော့ဆရာလေးတို့စိတ်ထဲမှာလားတိလရှင်ဝတ်ချင်တာရှိပါတယ်။တာမန်ပုဂ္ဂိုလ်တွေဒီလိုတိလရှင်ဝတ်လို့ရမှဆရာလေးကနားမလဲခဲ့ဘူး
ညီမဖေ
တရေကျတော့အဖိုးကဟိုမော်လမန်ဆရာဖေကကြွာလာတော့ဆရာလေးကိုမေးတယ်လေတိလရှင်ဝမလားတဲ့သူတိလရှင်ဝဆက်ချင်းတယ်ဆရာလေးကိုဝမလားတဲ့သူမေးတော့အော်အဲ့လိုဝတ်လို့ရလားလို့အဖိုးကမေးတော့ဝတ်လို့ရတယ်တဲ့ဝမလားတဲ့ဆိုတော့အဲ့ရနဲ့ဆရာလေးကလည်းအဖိုးရဲ့ဆန္ဒပေါ့နောက်ကအဓိကလားအဖိုးရဲ့ဆန္ဒအတိုင်းဆရာလေးကလည်းဝတ်ချင်နေတာလေ
ဒီမှာဗျာ
အဖိုးရဲ့ဆန္ဒအတိုင်းဆရာလေးအရင်ဝတ်လာတာပေါ့နော်နောက်ပိုင်းကျမှကိုကဗျာဒါနာကိုပို့ပြီးတော့ဒီလေးလိုင်းလေးပို့ချညွှန်လာတာပေါ့လေ
ဒီမှာဗျာ
အဲ့ဒါပို့အမင်းဝတ်ဖို့ကြိုးစားလာခဲ့တာပေါ့လေ
ဒီမှာဗျာကျေးဇူးအများကြီးတင်ပါတယ်ရှင်ဗျာဘုလိုစိတ်ရှိရှိနဲ့ရှင်းပြရတဲ့ဆရာလေး
ဆရာလေးကိုဒီမှာမေးတဲ့အတွက်စကားမစွန့်ခြင်းပင်နဲ့ဆရာလေးဖိတ်ခွင့်ရတာတော်တော်ဝမ်းသာပါတယ်ဒီမှာတို့အားလုံးကိုလည်းကျေးဇူးတင်ပါတယ်
တလလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကဏ္ဍကိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးခုလိုစနေမနေ့ပိုင်းမှာပြန်လည်နားဆင်နိုင်ကြပါရရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားတာဖြစ်ပါရရှင
်။မြန်မာနိုင်ငံမှာအကျော်ကျော်ရောင်းသူတချို့ကပလတ်စတစ်ရေးသန့်ဘူးကွန်တွေကိုထည့်ပြီးကြော်တယ်လို့ပြောနေကြတာမို့ဘန်အန်ဒီယယ်တွေရှိနိုင်မယ်ဆိုတာသိကြကြသူတွေနဲ့စားစရာထုတ်ပိုးဖို့သုံးတဲ့ပလတ်စတစ်တွေဖော်ဘူးဖော်ခွက်တွေကိုသုံးရမှာသတိထားတဲ့နေရာတွေကိုဒီတစ်ပတ်မှာပြောပြပါရစေ။ပလတ်စတစ်ကထွက်တဲ့ဆိတ်တွေကိုရှောင်နိုင်တဲ့နည်းလမ်းတွေကတော့အများကြီးရှိပါတယ်လို့ရန်သားကင်ဆာရံပုံငွေအဖွဲ့ကလည်းပြောပါတယ်။ဒီလိုရှောင်နိုင်ဖို့အတွက်ပလတ်စတစ်အမျိုးအစားတွေနဲ့သူတို့ကနေပေးနိုင်တဲ့ဆိုးကျိုးတွေကိုသိဖို့လိုတာပါ။ပလတ်စတစ်တွေကိုစွန့်ပြရမှာလိုက်နာဖို့အတွက်ပလတ်စတစ်လုပ်ငန်းအသင်းကြီး SPI ကပလတ်စတစ်တွေကိုအမျိုးအစား5မျိုးခွဲထားပါတယ်။အပူပေးတဲ့အခါဝတ်ဆင်ထားတဲ့အခါနဲ့ဖိအားများရင်အဆိပ်တွေထွက်လာစေတဲ့ပလတ်စတစ်ကိုတော့အကြမ်းဖြင့်အပြင်3မျိုးခွဲထားပါတယ်။ Bisphenol A, BPA ဓာတုပစ္စည်းဟာလူနဲ့အထွေထွေအများဆုံးဓာတုအဆိပ်တစ်မျိုးဖြစ်ပြီး SPI အသင်းကြီးရဲ့စွန့်ပြပစ္စည်းသတ်မှတ်ချက်နံပါတ်9မှာပါတဲ့ပေါ်လီကာဗွန်နိတ်တွေကလည်းထွက်လာတာပါသူကိုပလတ်စတစ်နဲ့လုပ်ထားတဲ့လူသုံးကုန်ပစ္စည်းအတော်များများမှာတွေ့ရပါတယ်နောက်တစ်မျိုးကနိုင်ငံတကာကင်ဆာအသင်းကြီးကလည်းကင်ဆာဖြစ်စေတယ်လို့သတ်မှတ်ထားတဲ့ကာစီနိုဂျင်တစ်မျိုးဖြစ်တဲ့စတိုင်ရင်းတွေထွက်လာစေတဲ့နံပါတ်6ပေါ်လီစတိုင်ရင်းအမျိုးအစားပါသူကိုတော့ဖော့လိုပလတ်စတစ်တို့နဲ့လုပ်ထားတဲ့ခွက်တွေပုဂံတွေပစ္စည်းတွေမှာတွေ့နိုင်ပါတယ်နောက်တစ်မျိုးကတော့နံပါတ်3အမျိုးအစားဖြစ်တဲ့ PVC လို့ခေါ်တဲ့ပေါ်လီဗိုင်နယ်ကလိုရိုက်ပါသူဟာကာစီနိုဂျင်အဆိပ်ဖြစ်နဲ့သတ်မှတ်ထားတဲ့ဗီနိုင်းကလိုရိုက်နဲ့ဒိုင်အောက်ဆင်တွေကိုထုတ်ပေးပါတယ်။ရေတန့်ဘူးတွေကိုတော့ PED လို့ခေါ်တဲ့နံပါတ်1အမျိုးအစားနဲ့လုပ်ထားတာဖြစ်ပြီးသူ့ကိုကာဗွန်ဟိုက်ဒရိုဂျင်အောက်ဆီဂျင်ပါတဲ့ဒရပ်ပေါင်းနဲ့ပြုလုပ်ထားတာလို့ Texas ပြည်နယ်ကသဘာဝဝန်ကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ
်။ရေတန့်ဘူးတွေကို PED ဆိုတဲ့ Polyethylene Terephthalate အမျိုးအစားနဲ့လုပ်ပါတယ်။recycle ကိုလို့ခေါ်တဲ့ SPI ကိုလို့ပြန်ပြီးတော့သူတို့သုံးရမယ်ဆိုတော့တင်ကိတာပြထားတော့နံပါတ်1 American မှာရှိတဲ့လေတံပူးတွေဆိုရင်တော့အများသောအားဖြင့်တော့ PET နဲ့လုပ်ထားတာဖြစ်ပါတယ်။ဗမာပြည်မှာတော့ဘယ် PET မျိုးစားကိုသုံးတယ်လဲတော့မသိပါဘူး။ဟိုတစိတ်တွေကတ်ထားတာလည်းမရှိဘူးထင်တယ်။နောက်ဗမာပြည်မှာလည်းရေတံပူးတွေကဘူပေါင်းကုမ္ပဏီရဲ့600လောက်ရှိတယ်လို့ပြောပါတယ်ဆိုတော့မသိပါဘူး။ဒါပေမဲ့ PET ဆိုရင်တော့ပိုပျော်တဲ့အမှတ်ကစင်ဒီဂရိတ်နဲ့ဆိုရင်260လောက်ရှိပါတယ်။ပူနံပါတ်ပလတ်စတစ်ကိုလုတ်တော့ရလဲ၊ပီးလိုလုတ်တော့ရဆိုလို့ရှိရင်ဒီပလတ်စတစ်ကိုရုတ်တရက်မီးကူးပြီးမလောင်အောင်အတွက်အောက်ဆိုက်တစ်မျိုးထည့်ရတယ်။အန်တီမိုနီအောက်ဆိုက်ဆိုတော့အဲအန်တီမိုနီကအဆိပ်တက်နိုင်တဲ့တက်တည်ရှိတယ်။သဘာဝအလျောက်ပေါ့နော်။အပူချိန်မျိုးပေါ့ပြီးတော့ထည့်ထားမယ်ဆိုရင်တော့ပလတ်စတစ်ထည့်ရပစ္စည်းတွေပေါ့နော်။ပျော်ဝင်တာတွေကတိတ်တော့မတွေ့ကြပါဘူး။ဟိုတခြားကျအမေရိကန်မှာရှိတဲ့ပူတွေမှာဆိုတော့လည်းမတွေ့ဘူး။သို့တော်လည်းတခြားတိုင်းကြီးမှာကြတော့ဒီ PET ပူးတွေရနေပြီးတော့အန်တီမိုနီတွေကထွက်ကြလာတဲ့ခါလဲညားသွားတာလဲတွေ့တွေ့နိုင်တယ်လို့ပြောတယ
်။အန်တီမိုနီကနေအန်တီပေးတယ်ဆိုတော့ဘလူးအန်တီတွေပေးနိုင်တာပါ။အ
န်တီမိုနီတခုရဲ့ဆိုကြတော့1992ခုစက်တင်ဘာလအမေရိကန်ပြည်ရဲ့ကျန်းမာရေးဝန်ဆောင်မှုဌာနထုတ်ထားတဲ့ထုတ်ပြန်ချက်တစ်ခုမှာတော့၄ကုဗမီတာမှာအန်တီမိုနီ1ကီလိုဂရမ်ပါရှုမယ်ဆိုရင်အဆုတ်တင်တဲ့နှလုံးမှာပြဿနာဖြစ်တယ်။နောက်တော့ဘိုင်အောင်နာတော့ဝင်းသွားတော့အန်နာတော့အစာအိမ်အနာတွေဖြစ်တယ်။သူကအစိတ်တက်တာတချို့ကလည်းပြောတယ်အာဆင်းနဲ့လောက်ကိုဟိုဖြစ်တယ်လို့ပြောတယ
်။ရောရေတန့်ဘူးတွေကပေါ့ဒီတောက်ရင်ထဲ့ဖို့တက်တက်ပဲ။သူတို့ကိုအကြော်ကြော်တဲ့နေရာမှာမသုံးသင့်ဘူးပေါ့နော်။တခြားမြန်မာနိုင်ငံမှာတွေ့ရတယ်ပေါ့အသုံးများနေတဲ့ဥစ္စာဥပမာဆိုလို့ရှိရင်လက်ဖက်ဆိုင်တို့ခြေဥ်ဆိုင်တို့မှာဆိုလို့ရှိရင်ဒီအရေးတွေကိုဒီပလတ်စတစ်ကျွတ်ကျွတ်တွေနဲ့ထည့်
ကြတာတွေ့ပါတယ်ဆိုတော့ဒီဟာတွေမှာအန်ဒီရဲ့အတိုင်းအတာဘလောက်လောက်ရှိပါလဲ
တကယ်လို့အိတ်ထည့်ထားတဲ့ကျွတ်ကျွတ်အိတ်ကပလတ်စတစ်ရဲ့သဘာဝအရာပေါ့နော်အစားအသောက်တက်ထည့်လို့ရမယ်ဆိုရင်တော့အန်ဒီရဲ့မရှိနိုင်ဘူးသို့တော်လည်းထည့်တာလည်းအရေးကြီးသေးတယ်ဒီအိတ်ကကျွတ်ကျွတ်စုနေတဲ့အရေးတွေတိတ်ပူချိန်နေတဲ့အရေးတွေကိုခံနိုင်အောင်လုပ်ထားတဲ့ပလတ်စတစ်ကဟုတ်လားမဟုတ်လားဆိုတော့ဆန်းစစ်ဖို့လိုတယ်အဲ့ဒါမဟုတ်နိုင်လို့ရှိရင်တော့ဘာမဆိုအပူချိန်မြင့်လာလို့ရှိရင်အဲ့ပလတ်စတစ်လုပ်ထားတဲ့ထည့်ကဓာတုပစ္စည်းတွေကအရေးတွေပြန်ပျော်ဝင်မှာပဲလေအဲ့ဒါတစ်ချက်ရှိရင်နောက်ပြီးတစ်ခါလေးကြလေခုနပြောခဲ့တဲ့ကိုစီတွေကပလတ်စတစ်တဘာဝကိုပြောင်းပြီးတော့အဲ့ပလတ်စတစ်ထည့်ကဓာတုပစ္စည်းတွေကအစားလည်းရောက်မှာပဲပေါ့နော်အဲ့ဒါကြောင့်သူ့အတုံးနဲ့သူ့တုံးမယ်ပစ္စည်းကလည်းမှန်မယ်တုံးပုံတုံးနည်းရောမှန်မယ်ဆိုရင်တော့အန္တရာယ်မရှိဘူးတုံးပုံတုံးနည်းမမှန်ဘူးဆိုတော့အန္တရာယ်ရှိသွားနိုင်တယ်နောက်တစ်ချက်ကလည်းနည်းဆုံးပလတ်စတစ်ဖက်ကလေးကပါသွားမယ်ဆိုရင်တော့လည်းမကောင်းပါဘူးဒီမှာ Texas ပြည်အနောက်ပိုင်းမှာဆိုရင်တချို့ဆိုရင်နွားတွေကအမိုက်တွေပုံဖို့လုပ်ထားတဲ့လမ်းစေးကခံထားတဲ့ပလတ်စတစ်ကိုစားမိတယ်နဲ့တခါလေဥွေပိတ်ပြီးသေးတာပဲလေဒါကျွန်တော်တို့ Texas မှာလည်းဖြစ်တယ်
ဒီမြန်မာနိုင်ငံမှာအခု microwave ဒီ microwave oven ပေါ့နော်ဒီပုံတွေတုံးနေကြပါဆိုတော့ဒီ microwave နဲ့နှွေးတဲ့အခါမှာနော်ဘယ်လိုပစ္စည်းမျိုးထည့်ပြီးတော့မနှွေးသင့်ဘူးလဲအဲ့ဒါနည်းနည်းပြောပြပေးပ
ါဒီအထူးသဖြင့် microwave ကိုတုံးမယ်ဆိုရင် plastic ရဲ့ဘူးကအနောက်ဘက်မှာ microwave safe for microwave နဲ့တုံးရင်ဘာမှမဖြစ်ဘူးဆိုတော့စာကတ်ထားတဲ့ plastic ဖြစ်ရပါမယ်အဲ့ဒါမဟုတ်လို့ရှိရင်တော့ microwave လုပ်လိုက်မယ်ဆိုရင်ဒီ plastic တွေကတက်တရပေါ့နော်အကုန်လုံးအစားတော့တွေရောက်သွားမှာပေါ့နော်အဲ့ဒါအသိအရေးကြီးပါတယ်အထူးသဖြင့်ဖောက်ွက်ကလေးတွေလေပေါ်လီစတိုင်ရင်းနဲ့လုပ်ထားတဲ့အဖြစ်ဖောက်ွက်ကလေးတွေဆိုရင် microwave ကိုလုံးဝကိုမသုံးသင့်ဘူးအဓိကကတော့ plastic အမျိုးအမည်ကိုတည်ရမှာပေါ့ဘယ်တကယ်လို့အမျိုးအမည်မတည်ဘူးဆိုရင်တက်နိုင်ရင်တော့ microwave ကမထည့်တာကောင်းတာပေါ့နော်ဒီဌာနတွေကလည်းအမှတ်ချက်တွေလိုတယ်နောက်ပြီးလူတွေကိုလည်းညွှန်ကြားချက်တွေပေးဖို့ပညာပေးလဲလိုတယ်အဲ့တော့လူတွေကမတည်ပဲစားရနေရဟုတ်လားမဟုတ်လားလည်းမတည်ဘူးအဲ့ဒီတစ်ချက်နောက်တစ်ချက်ကလည်းကို့အနေနဲ့ဘာလုပ်ဖို့နေသေးလဲဆိုတော့တစ်ချက်ကတော့တစ်ခါသုံးပစ္စည်းတွေကိုရေးတွေပဲဆေးပြီးတော့ဟုတ်လားနောက်တစ်ခါဖြတ်မသုံးပါနဲ့တော်ပါဆိုတစ်ခါပဲသုံးဖို့ပြောထားတာလေနောက်တစ်ခုကလည်းကိုသုံးနေဟာဥမာဒါကနွားနို့ထည့်ဖို့တဲ့ဟာဆိုနွားနို့ပဲထည့်မှာဘယ်ရလာမှမသိပလတ်စတစ်မဟုတ်မနဲ့အရင်တော့ကဒါ acid ထည့်ထားပြီးတာဖြစ်နေပုံကြီးဆိုပဲနဲ့လုံးအဲ့တော့ဘယ်ရလာမှမသိတာလဲဒုက္ခဖြစ်တယ်ပေါ့နော်နောက်တစ်ချက်ကပါလဲဆိုရင်လူတွေမှလည်းပင်နားမှာသွားပြီးတော့တည်င်းကိုသွားကြည့်ရမှလည်းမသိဘူး။ဥပမာဆိုဒီ plastic ကဘယ်ရလာလဲဘာဖြစ်မလဲ။နောက်ပြီးသူ့ရဲ့အန္တရာယ်တွေကဘာတွေလဲပေါ့နော်။အဲ့ဒါလည်းပြောထားတယ်မရှိဘူး။နောက်ပြီးတော့လည်းဥပမာဆိုတော့ biscuit ဆက်ရုံတစ်ခုထုတ်မယ်ဆိုရင်ထုတ်ပိုးလိုက်တဲ့ plastic တွေကဘာလဲဆန်းချိန်ဆန်းကျုံးနဲ့ညီရတာဘယ်သူကစုံစမ်းစစ်ဆေးနေလဲ။ဒါလည်းဘယ်သူမှမသိသေးဘူးပေါ့နော်။အဲ့ဒါကြီးပုံလင်းမြင်တာမှုရောနောက်ပြီးစီကန်းအချက်ပိုင်းမှာလည်းအများကြီးလုံနေရပေါ့နော်။
တဘာဝဝင်းချင် engineer ဒေါ်အေးကြီးရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်ပါနော
်တခင်မြတ်သက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညပိုင်းမှာအစ်တင်နားဆင်နိုင်ပြီးတော့အခုလိုစနစ်မနက်ပိုင်းမှာတစ်ချိန်ပြန်လည်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်VOA American တန်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။သောတာရှင်များခင်ဗျာ။များမကြာသေးခင်ကပဲ American သမ္မတ Barack Obama ဟာ Nigeria သမ္မတ Muhammadu Buhari ကိုအင်ပီရိုမှာလက်ခံကြိုးစို့တွေ့ဆုံပြီးတော့ဆွေးနွေးကြရမှာ Boko Haram အကြမ်းဖက်အုပ်စုကိုဘယ်လိုအကောင်းဆုံးတိုက်ခိုက်ချေမုန်းရင်ကောင်းမလဲဆိုတဲ့ကိစ္စရလည်းပါဝင်ခဲ့ပါတယ်။ဘူကိုဟာရန်စစ်သွေးကြွတွေနဲ့အကြမ်းဖက်မှုတွေပြန့်နှံ့လာမှာရက်ဆက်ကြမ်းကြုတ်မှုတွေတိုးမြလာမှာကိုတမရဘူဟာရီကအလွန်စိတ်ပူပန်နေတယ်လို့တမရအိုဘားမားကပြောပါတယ်။နောက်ပြီးတော့ဘူကိုဟာရန်အဖွဲ့နဲ့အတူသူ့နိုင်ငံအတွင်းမှာရှိတဲ့တခြားအစွန်းရောက်သမားတွေကိုတိုက်ထုတ်ပစ်ဖို့လိုတဲ့ပြတ်သားတဲ့အစီအစဉ်တွေလည်းသူ့မှာရှိနေတယ်လို့ပြောပါတယ်။ဇူလိုင်လဟာဆိုရင်နိုင်ဂျီးရီးယားနိုင်ငံမှာထူးထူးခြားခြားတွေးဆနေလာလေဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံအလဲပိုင်းဂျော့စ်မြို့မှာတိုက်ခိုက်မှုနှစ်ကြိမ်ပြုလုပ်ခံခဲ့ရပြီးတော့လူပေါင်း44ယောက်ထဲမှနေတေဆုံးခဲ့ရပါတယ်။တနတ်သမားတွေနဲ့အသေးခံဖောက်ခွဲရေးသမားတွေဟာဝစ်ပြူဆူတောင်းသူတွေနဲ့ပြည့်နေနေတဲ့ဗလီဝတ်ကြောင်းတစ်ခုနဲ့စားတောက်ဆိုင်တစ်ခုကိုတိုက်ခိုက်ခဲ့တာဖြစ်ပါတယ်။မကြာခင်နောက်ဆုံးချိန်ထိဇူလိုင်လအတွင်းဘူကိုဟာရန်အဖွဲ့ရဲ့လက်ချက်နဲ့တေဆုံးသူအရေအတွက်ဟာ200ကျော်နေပြီဖြစ်ပါတယ်။တစားတဲ့တစားတိုးများလာနေတဲ့ချင်းချောက်မှုတွေနဲ့ကြုံလာနေရချိန်မှာတမရဘူဟာရီအနေနဲ့ဘိုကိုဟာရမ်အဖွဲ့ကိုတိုက်ခိုက်ဖို့ခြေလှမ်းလှမ်းခဲ့တာဖြစ်ပါတယ်။ဘိုကိုဟာရမ်စန့်ကျင်တိုက်ထုတ်ရေးစစ်ဌာနချုပ်ကိုဘိုကိုဟာရမ်အဖွဲ့ရဲ့အခိုင်အမာခြေကုပ်ယူထားတဲ့ ဘုံနူပြည်နယ်ကိုပြောင်းရွှေ့ပြီးတော့အခြေဆက်ခဲ့ပါတယ်။အဲ့ဒီရက်ဒေတာကနေနိုင်ဂျီးရီးယားနိုင်ငံဟာအိန္ဒိယနဲ့ဖြစ်တဲ့ချတ်၊နိုင်ဂျာ၊ကင်မရွန်စတဲ့နိုင်ငံတွေနဲ့ညှိနှိုင်းပြီးတော့ဆောင်ရွက်နိုင်မှာဖြစ်ပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးကိစ္စတွေနဲ့မကပဲအမေရိကန်ပြည်ထောင်စုဟာနိုင်ဂျီးရီးယားနိုင်ငံရဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးအမြင့်ပြတ်ချေမှုန်းရေးကိုပါပူးပေါင်းပြီးတော့လှုပ်ဆောင်ဖို့စိတ်ပါဝင်စားပါတယ်။အဂတိလိုက်စားမှုကနိုင်ဂျီးရီးယားနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးကိုထိခိုက်နေတဲ့အချက်ဖြစ်ပါတယ်။နိုင်ငံခေါင်းဆောင်တွေဟာအီဘိုလာရောဂါလိုကပ်ရောဂါတွေတိုက်ဖျက်ရေးအပါအဝင်ကျန်းမာရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။နိုင်ဂျီးရီးယားနိုင်ငံဟာပိုလီယိုရောဂါအမြင့်ပြတ်တိုက်ဖျက်ရေးမှာအမေရိကန်ပြည်အောင်စုနဲ့မှတ်တမ်းတင်လောက်တဲ့အထိပါဝင်ပူးပေါင်းဆောင်ရွက်ခဲ့ပြီးတော့အဲ့ဒီချက်ကအာဖရိကအနောက်ချမ်းတိုက်ငယ်တခွင်ပြည်သူ့ကျန်းမာရေးဆောင်ရွက်မှုလုပ်ငန်းတွေမှာလည်းအကျိုးသက်ရောက်စေခဲ့ပါတယ်။လျှက်စစ်ဓာတ်အားဖြန့်ဝေမှုနဲ့ယာတီဥရုပြောင်းလဲမှုတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးကြတဲ့ကိစ္စတွေထဲမှာ Power Africa ကိစ္စဟာထိတ်တန့်ဦးစားပေးထည့်သွင်းဆွေးနွေးခဲ့ကြတဲ့ကိစ္စရတစ်ရပ်ဖြစ်တယ်လို့သမ္မတအိုဘားမားကပြောဆိုပါတယ်။အာဖရိကတိုက်တခွင်လျှက်စစ်ဓာတ်အားရရှိရေးနဲ့လိုအပ်တဲ့ဓာတ်အားအလုံးလောက်ရရှိစေရေးဟာဖွံ့ဖြိုးတိုးတက်မှုကိုပိုးပြီးတော့လင်းမြန်စေနိုင်ပါတယ်။သမ္မတဘူဟာရီအောင်မြင်ရေးနဲ့နိုင်ဂျီးရီးယားနိုင်ငံသားတွေရဲ့အောင်မြင်မှုရရှိရေးအတွက်အမေရိကန်ပြည်ထောင်စုကလှုပ်ဆောင်ပေးနိုင်တဲ့မှတ်သမျှကိုကူညီဆောင်ရွက်ပေးမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့သူတို့ရဲ့အဆင်ပြေမှုအောင်မြင်မှုတွေဟာအနောက်အာဖရိကတခွင်သာမကကမ္ဘာအနှံ့ကိုလည်းတက်ရောက်မှုရှိစေနိုင်လို့ဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါရရှင်။ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့ရတဲ့သောတာရှင်တွေနားဆင်လို့ရတဲ့တည်သချင်းတွေတောင်းယူလို့ရတဲ့ဆိုရင် email လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါရရှင်။ကျမတို့အခုလက်ရှိထုတ်လွှင့်ပေးနေတဲ့စနေနေ့မနက်ခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်။ VOA American တန်ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေညကင်း၁နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါရရှင်။အခုအစီအစဉ်အဆုံးမတက်ခင်မှာတော့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကတလှည့်ကြီးညာပေးပါအောင်မယ်ရှင်။
ဒီဘိုလာဗိုင်းရပ်စ်ရောဂါအတွက်စမ်းသပ်ထုတ်လုပ်ထားတဲ့ကာကွယ်ဆေးအစ်စ်တမျိုးဟာအစွမ်းထက်တဲ့ထိရောက်မှုလက္ခဏာတွေ့ရတယ်လို့သုတေသီတွေကပြောပါတယ်။ဂီနီနိုင်ငံမှာကာကွယ်ဆေးအစ်စ်ကိုစမ်းသပ်ရမှာရာနှုန်းပြည့်ထိရောက်တာတွေ့ရတယ်လို့လည်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတောက်ချနေမှာပြောပါတယ်။စမ်းသပ်မှုတွေနဲ့ဆန်းစစ်ချက်အကျိုးရလဒ်တွေကိုတော့ဗြိတိန်နိုင်ငံထုတ် Lancet ဆေးပညာဂျာနယ်မှာဖော်ပြခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကြာသပတေးနေ့နောက်ပိုင်းကဝင်ရောက်တိုက်ခတ်သွားခဲ့တဲ့ကုမန်ဆိုက်ကလုန်းမုန်တိုင်းကြောင့်ရေကြီးမှုတွေဖြစ်ပေါ်နေတဲ့ဒေသတွေမှာ UN OCHA ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယူကအထောက်ပံ့ပေးနေတဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့တယ်လို့တောက်ကြနေကကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းရေးမှုချုပ်ဘန်ကင်မွန်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကပြောပါတယ်စစ်တွေမျိုးလေးစိတ်ဟာလည်းအခုချိန်ထိပိတ်ထားရဆဲလို့ဆိုပါတယ်ရခိုင်ပြည်နယ်တွင်းကတခြားမြို့နယ်တွေမှာပျက်စီးဆုံးရှုံးမှုတွေဘလောက်ထိဖြစ်ခဲ့တယ်ဆိုတော့အခုချိန်မှာမသိနိုင်သေးပေမဲ့ရာသီဥတုအခြေအနေကောက်မယ်ဆိုရင်အစိုးရနဲ့ပူးတွဲပြီးဒီကနေ့မှာပျက်စီးဆုံးရှုံးမှုအခြေအနေတွေကိုစုံစမ်းစစ်ဆေးသွားမယ်လို့ပြောပါတယ်မြန်မာနိုင်ငံအတွင်းမုတ်သက်ရေးကြီးမှုတွေဇက်တိုက်ဖြစ်ပေါ်နေပြီးအခုချိန်ထိအရှင်ရော့မသွားသေးတဲ့အတွက်ပြည်နယ်နဲ့တိုင်းဒေသကြီးအနည်းဆုံး9ခုလောက်အတွင်းကမြို့အတော်များများရေနစ်မြုပ်နေပါတယ်အထူးသဖြင့်ကမ်းရိုးတဲ့ဒေသတွေမှာရှိနေကြတဲ့မြို့တွေဟာအခုနောက်ပိုင်းဇက်တိုက်ဖြစ်ပေါ်နေတဲ့မုန်တိုင်းအရှင်ကြောင့်ဒီရေတက်ပြီးရေပိအန္တရာယ်နဲ့ရင်ဆိုင်နေရတဲ့အတွက်ထောင်ထဲချတဲ့ဒေသခံတွေအိုးအိမ်ဆုတ်ခွာထွက်ပြေးတင်းရှောင်နေကြရပါတယ်ရေကြီးမှုတွေကြောင့်အနည်းဆုံးလူ28ဦးသေဆုံးခဲ့ပြီးဖြစ်တယ်လို့လည်းအစိုးရကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာအာဖဂန်နစ္စတန်တာလီဘန်စစ်သွေးကြွခေါင်းဆောင်မူလာအိုမာသေဆုံးတဲ့သတင်းကိုအတည်ပြုပြီးတဲ့နောက်တည့်မှာပဲသူ့နေရာမှာအစားထိုးမဲ့မူလာအက်တာမန်ဆူကိုခေါင်းဆောင်တည်အဖြစ်ရွေးချယ်လိုက်ကြပါတယ
်ဒီကနေ့မနေ့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကြီးညာပေးခဲ့တာပါဒီမနေ့ရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ဇူဗျာအက်တီရဖြစ်ပါတယ်ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1942တို့ကနေတန်လွှင့်ပေးသွားမှာဖြစ်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင
This program has come to you from the Voice of America, Washington.